Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2018ခုနှစ် November 12ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00ထိလိုင်းဒိုမီတာ3240 48တို့ကနေတိုက်ရိုက်ထုတ်လွှင့်နေသလို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ကြပါရရှင
်။ဒါပြီးတဲ့ဆွေးနွေးပွဲမှာဒီဘွားကလည်းမျိုးရှိပါတယ်။အဲ့ရနောက်ပိုင်းမှာ
ဟုတ်ကဲ့။ကျမတို့ရဲ့အစီအစဉ်တွေကိုကျမတို့ဆက်ပြီးတော့တင်ဆက်နေပါတယ်ကျမကအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်ဗျတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူကြီးညာပေးမှာပါပထမကဘာစစ်ကြီးပြီးဆုံးတဲ့နှစ်တရာအပြည့်အခမ်းအနားကိုပြင်သစ်နိုင်ငံမှာကျင်းပခဲ့ပြီးအမေရိကန်သမ္မတလည်းဒီအခမ်းအနားကိုတက်ရောက်နေပါတယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ APEC အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဟာစင်ကာပူကိုတောင်းရောက်မှာဖြစ်ပြီးဒီအစည်းအဝေးမှာရခိုင်ရေးကိုဆွေးနွေးနိုင်ပွဲရရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမှအင်ဂျင်နိုင်ရင
်ကောင်းပါပြီရှင် KNU ကရင်အမျိုးသားအစည်းအရုံးအနေနဲ့ NCA မှာလက်မှတ်ရေးထိုးထားပေမဲ့လည်းမြမငင်းချမ်းရေးလုပ်ငန်းရှင်တွေရဲ့ညှိနှိုင်းဆွေးနွေးပွဲတွေမှာအရင်ကလိုပါဝင်ခြင်းပြုမှာမဟုတ်ဘူးလို့ဆုံးဖြတ်လိုက်ပါပြီဘာကြောင့်ပါလဲ
ဟိုပြီးတဲ့ဆွေးနွေးပွဲမှာဒီဘွားကွယ်လွယ်မှုရှိပါတယ်အဲ့ဒါနောက်ပိုင်းမှာ KNU အနေနဲ့အတော့
တရင်းစီစဉ်အပြီးမှာအပြည့်အစုံကြားဖို့ရှိပါတယ်ဒီတပတ်မြမအရေးဆွေးနွေးပွဲမှာတော့ NASA မှစုထပ်ပြီးရရှိတဲ့မြမတိတ်ပံပညာရှင်တဦးနဲ့တွေ့ဆုံမေးမြန်းထားတာကိုလည်းကြားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင
်2018 November 17ရက်နေ့7နာရီမှာပထမကမ္ဘာစစ်ကြီးအဆုံးသတ်ခဲ့တဲ့အနှစ်တရာတိတိပြည့်ခဲ့ပါပြီ။စစ်တွင်းသေဆုံးခဲ့ရသူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း60ကျော်ကခေါင်းဆောင်တွေဟာပြင်သစ်နိုင်ငံအာခတီထရမ့်မဟုတ်ဦးမှာလာရောက်ပြီးစုဝေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့နောက်ဆုံးမှရောက်လာကြတာဖြစ်ပါတယ်။ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကမဟုတ်အောင်မှရှိတဲ့အညတရစစ်တီများဗိမာန်မှာထာဝရမိတိုင်ကိုထွန်းမိပေးပါတယ်နိုင်ငံအတွက်အသက်ဆွန့်ခဲ့တဲ့ပြင်သစ်စစ်တီတူလှဲလျောင်းနားနေရလို့ရေးထိုးထားတဲ့ဗိမာန်မှာညာတိုင်းမိထွန်းညိတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း100တုံးကဥရောပမှာ၄နှစ်ကြာစစ်ပွဲတွေအတွင်းအသက်ဆွန့်ခဲ့ကြရတာတွေကိုပြင်သစ်သမ္မတကသူ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်တနင်္ဂနွေနေ့ညနေပိုင်းမှာတော့ပြင်သစ်သမ္မတကငင်းချမ်းရေးဆွေးနွေးပွဲကိုကျင်းပပေးပါတယ်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကကဘာကြီးပိုးပြီးငင်းချမ်းအောင်တက်နိုင်တာအလုံးကိုလှုပ်ဆောင်ဖို့အတွက်တိုက်တွန်းခဲ့ပါတယ်ဒီခန်းနာကိုတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်မတက်ရောက်ပါဘူးပထမကဘာစစ်အတွင်းတိုက်ခိုက်ခဲ့ကြတဲ့စစ်သည်တွေထဲမှာတော့အသက်ရှင်ရခြင်းရသူမရှိတော့ပါဘူးအင်ပြီးတော့အရာရှိချုပ်ဗိုလ်ချုပ်ကြီးဂျွန်ကယ်လီနဲ့အမေရိကန်ပူးတဲ့စီးဥစည်းချုပ်များအဖွဲ့ဥက္ကဋ္ဌဂျိုးဒန်ဖို့တို့ကပါရီမြို့ပြင်ကအမေရိကန်သင်းချိုင်းနဲ့အောက်မေဘွေးရနေရာကိုတွားရောက်ပြီးအဲ့ဒီမှာမြှုပ်နှံထားသူ2300နီးပါးကိုဂါရဝပြုခဲ့ကြပါတယ်
စစ်တပ်တွင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်သားစစ်သမီးတွေကိုဂုဏ်ပြုတဲ့စစ်ပြန်စစ်မှုရမ်းဟောင်းများနေ့ Veterans Day ကိုအမေရိကန်ပြည်ထောင်စုမှတနင်္ဂနွေနေ့ကကျင်းပပါတယ်စစ်မှုတန်းနေထဲမှာတိုင်းပြည်အတွက်တာဝန်ထမ်းဆောင်ကြရင်မိမိတို့ရဲ့အသက်ကိုပါစည်းကြကြသူတွေလည်းပါဝင်ပါတယ်ပထမကဘာစစ်ကြီးပြည်ဆောင်ခဲ့တဲ့အနှစ်တရာပြည့်အထိမ်းအမှတ်နေ့မှာကြာရောက်တဲ့ဒီစစ်ပြန်စစ်မှုရမ်းဟောင်းများနေ့မှာစစ်အတွင်းအမေရိကန်ပြည်ထောင်စုအတွက်တပ်ပွဲဝင်ခဲ့ကြတဲ့သေရဲကောင်းတွေနဲ့အမေရိကန်စစ်ဝတ်စုံကိုဝတ်ဆင်ပြီးတိုင်းပြည်ဘေးကင်းလုံခြုံအောင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေကိုကျွန်ုပ်တို့အနေနဲ့လေးစားဂုဏ်ပြုပါကြောင်းပြင်သစ်နိုင်ငံပဲရစ်မြို့မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာ Twitter လူမှုဝင်ကတဆင်ပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာပထမကမ္ဘာစစ်ပြီးဆုံးတဲ့နှစ်တရာပြည့်အခမ်းအနားကိုတခြားကမ္ဘာခေါင်းဆောင်တွေနဲ့အတူတက်ဖို့အတွက်ပြင်သစ်နိုင်ငံကိုရောက်နေတာပါ။သမ္မတဟောင်းဘရက်အိုဘားမားကလည်းကျွန်ုပ်တို့ရဲ့စစ်မှုထမ်းဟောင်းတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုကျေးဇူးတင်ကြောင်းတိုင်းပြည်အတွက်ခမည်းတော်ပေးဆက်ခဲ့ကြတဲ့အတိုင်းအတာကိုဘလို့မှနိုင်ရှင်လို့ရနိုင်မှာမဟုတ်ကြောင်း Twitter လူမှုကွန်ရက်ကတည်းကစစ်မှုထမ်းတွေမှာရေးသားခဲ့ပါတယ်
။ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းအစွန်ဘက်တွေမှာတနင်္လာနေ့ကတောမီအကြီးအကျယ်ဆက်ပြီးလောင်ကျွမ်းနေပါတယ်။ရာသီဥတုကပူပြင်းခြောက်တည်ပြီးလေပြင်းတွေတိုက်ခတ်နေတာကြောင့်မီးငြိမ်းတက်ဖို့အတွက်တိတ်ကိုခက်ခဲနေတာပါ။ဂျက်တပရင်းနေ့ကစတင်ခဲ့တဲ့မီးကြောင့်အခုဆိုလူပေါင်း23ယောက်တေဆုံးခဲ့ရပြီဖြစ်ပြီးကြေပြောတဲ့ဒေတာမှာလောင်ကျွမ်းနေတာမို့ကယ်ဆယ်ရေးလုပ်သားတွေလက်လန်းမိချိန်မှာတေဆုံးသူဥယျာဉ်လဲကူးရပိုးပြီးတိုးလာနိုင်ခြေရှိနေပါတယ်ဒေတာကန်ထောင်ပေါင်းများစွာဟာဘာဖြစ်စီမှမတင်နိုင်မဲကိုလို့ယုံပြီးပြေးခဲ့ကြရတာပါ ာဒေသ၃ခုမှာမီးလောင်ကျွမ်းနေတာဖြစ်ပြီးတနေရာမှာတော့20ရာခိုင်နှုန်းလောက်ထိမ့်ချုပ်နိုင်ပြီးနောက်တနေရာမှာတော့5ရာခိုင်နှုန်းလောက်သာထိမ့်ချုပ်နိုင်သေးတယ်လို့အာနာဘန်တွေကပြောပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းကဝူစလီနဲ့ဟီးလ်ဒေသတွေနဲ့မြောက်ပိုင်းကကင့်ဒေသတွေမှာချက်တပရင်းတွေကစတင်မီးလောင်ကျွမ်းခဲ့တာဖြစ်ပြီးပူပြင်းခြောက်တုပ်မှုနဲ့လေပြင်းထန်ကြောင့်မီးကိုမငြိမ်းနိုင်ပဲဖြစ်နေတာပါမြောက်ပိုင်းမှာလောင်ကျွမ်းမှုဟာကယ်လီဖိုးနီးယားပြည်နယ်တောမီးလောင်ကျွမ်းမှုတမိုင်းမှာအပြည့်အစုံအများဆုံးဖြစ်ပြီးတတိယမြောက်အသေးပြောက်အများဆုံးနဲ့ဖြစ်တယ်လို့ဒေတာတာဝန်ခံတွေကပြောပါတယ်အဲ့ဒီမှာမီးကြောင့်ကားနဲ့ထွက်ပြေးကြတဲ့သူတွေတဲ့က၅ဦးဟာသူတို့ရဲ့ကားထဲမှာပဲမီးလောင်သေဆုံးခဲ့ရတယ်လို့ Butte County ကနေရရှိကပြောပါတယ်နေမောင်း6000ကနေပါပျက်စီးခဲ့ရပြီးတော့ပျောက်ဆုံးနေသူကလည်းဒါဇင်နဲ့ချီရှိနေတာပါ
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းသမ္မတဒေါ်နယ်ထရန့်ရဲ့မက်ဆေ့စည်းရုံးမှုအဖွဲ့နဲ့ရုရှားအကြဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့လုပ်ငန်းစဉ်တွေကိုကာကွယ်ပေးသွားမယ်လို့အရေးပါတဲ့ဒီမိုကရက်လွှတ်တော်အမတ်တွေကတင်းနှင်းငွေနဲ့မှာဂရီးပြူပြောကြားလိုက်ကြပါတယ်အဲ့ဒီစုံစမ်းစစ်ဆေးမှုတွေကိုကြည့်ကြရမယ်ဗဟုအစိုးရရှေ့နေချုပ်အဖြစ်သမ္မတထရန့်ကယာယီခန့်အပ်ထားခြင်းခံရတဲ့မက်သျူးဝိုက်တကာဟာသူ့ယာဒူးကိုခန့်အပ်ခြင်းမခံရခင်မှာအဲ့ဒီစုံစမ်းစစ်ဆေးမှုအပေါ်မကြာခဏတိုက်ခိုက်ပြောဆိုခဲ့တာကြောင့်ဒီမိုကရက်အမတ်တွေကအခုလိုပြောဆိုလာကြတာပါရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေအတားအဆီးမရှိပြည့်စုံနိုင်ရေးအတွက်လာမယ့်လအတွင်းလွှတ်တော်မှာတင်သွင်းမှုရှိတဲ့အစိုးရအသုံးစရာဆိုင်ရာဥပဒေကြမ်းမှာဒီစုံစမ်းစစ်ဆေးမှုကိုအကာအကွယ်ပေးတဲ့ဥပဒေကြမ်းကိုပါပူတွဲတင်နိုင်ဖို့ကြိုးပမ်းသွားမယ်လို့အထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ချက်ရှူမာကပြောပါတယ်အဲ့ဒီအစိုးရအသုံးစရာဥပဒေကြမ်းဟာအစိုးရလုပ်ငန်းတွေရမသွားစေရေးအတွက်ကြားပြတင်သွင်းထားတဲ့ဥပဒေကြမ်းလည်းဖြစ်ပါတယ်ဇန်နဝါရီလမှာလွှတ်တော်အသစ်စတင်တဲ့အခါအောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဖြစ်လာမဲ့ဒီမိုကရက်အမတ်ဂျယ်ရက်နက်ဒလာကလည်းသူ့ရဲ့ပထမဆုံးလုပ်ငန်းစဉ်ဟာမစ္စတာဝစ်တကာအနေနဲ့မစ္စတာမူလာရဲ့စုံစမ်းစစ်ဆေးလုပ်ငန်းတွေပေါ်ဘာကြောင့်ရန်လိုတဲ့သဘောပြောဆိုနေတယ်လဲဆိုတဲ့ကိစ္စကိုခေါ်ယူမေးမြန်းသွားမယ်လို့ပြောပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9483လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လေးရကြစင်ကာပူခီးစင်ကို November 7ရက်တနင်္လာနေ့မှာစတင်မှာဖြစ်ပြီး33ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှ Pacific စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။စင်ကာပူထိပ်သီးအစည်းအဝေးတွေကိုအာဆီယံ10နိုင်ငံခေါင်းဆောင်တွေနဲ့အတူ American ဒုသမ္မတ Mike Pence, Russia သမ္မတ Vladimir Putin, တရုတ်ဝန်ကြီးချုပ် Lee Kyi-chan, အိန္ဒိယဝန်ကြီးချုပ် Narendra Modi နဲ့ဂျပန်ဝန်ကြီးချုပ် Shinzo Abe တို့ပါတက်ရောက်လာကြမယ်လို့မျှော်လင့်ထားပါတယ်။ဒီအစည်းအဝေးတွေမှာဒေါက်ဆန်းစုကြည်ဟာကမ္ဘာခေါင်းဆောင်ကိုမင်းကုန်းပြောကြဖို့ရှိကြောင်းနဲ့ဒီမင်းကုန်းထဲမှာပူပေါင်းဆောင်ရည်ဆိုင်ရာကုံတွေရင်းနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေထည့်သွင်းပြောကြဖို့ရှိတယ်လို့နိုင်ငံကြေးဌာနလက်ရောက်ကမြန်မာနိုင်ငံဆိုင်ရာအာဆီယံဌာနရဲ့ပြောကြားချက်ကိုသတင်းတွေမှာဖော်ပြကြပါတယ်။မြန်မာခေါင်းဆောင်တွေနဲ့ဒေသရင်းအရေးကိစ္စတွေကိုဆွေးနွေးရမှာရိုဟင်ဂျာရေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေထဲကမွတ်စလင်အများစုနေထိုင်အောင်မလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်းနိုင်ငံတွေစီကပြင်းထန်တဲ့ဝေဖန်မှုတွေရင်ဆိုင်ရနိုင်ပေမဲ့ထိုင်း၊ကမ်ဘောဒီးယား၊လာအိုစ်နဲ့ဗီယက်နမ်နိုင်ငံတွေစီကတော့ဝေဖန်မှုတွေတိတ်ကြုံစရာမရှိဘူးလို့အကဲခတ်သူတွေကသုံးသပ်ပါတယ်။အာဆီယံခေါင်းဆောင်တွေတွေ့ဆုံခြင်းမှာရခိုင်ပြည်နယ်ချင်းချင်းနဲ့ပတ်သက်ပြီးဆွေးနွေးမယ်လို့မျှော်လင့်ရတယ်လို့စင်ကာပူကတော့အနှက်ကြတပါပတိအနေနဲ့ဒီဆွေးနွေးမှုကိုထောက်ခံကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီးပြောကြားချက်ကို Reuters သတင်းမှာဖော်ပြပါတယ်။ဒါဟာမြန်မာအစိုးရတာဝန်ဖြစ်ပြီးဒီချင်းချင်းတွေနဲ့ပတ်သက်တဲ့ရေရှည်နိုင်ငံရဲ့အဖြေကိုအဖွဲ့ဝင်နိုင်ငံတွေပြည်ပြည်ဝဝနားလည်အောင်ရှင်းပြရမယ်လို့စင်ကာပူနိုင်ငံရဲ့ဌာနပြောခွင့်ရက Reuters ကို email နဲ့ဖြေကြားခဲ့တာမှာNLD Party ပြောခွင့်ရဦးမျိုးညွန့်ကတော့ဒီအစည်းအဝေးမှာမြန်မာဘက်ကအခြေအနေတွေကိုရှင်းပြမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့အမြင်ကွဲပြားမှုတွေကိုလက်ခံပေးမယ်မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေပေါ်မူတည်ပြီးဆုံးဖြတ်ချက်ချတာဖြစ်တယ်လို့တချို့ကိစ္စတွေမှာမကင်တွယ်နိုင်တာတွေရှိတာကိုနားလည်စေချင်ကြောင်းပြောကြားခဲ့တယ်လို့ Reuters သတင်းမှာဖော်ပြထားပါတယ်
ရူညာဒုက္ခတွေသူတို့ရဲ့နေရာရင်ဒါမှမဟုတ်သူတို့သွားလိုတဲ့နေရာတွေကိုဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိသူတို့ရဲ့သဘောဆန္ဒနဲ့အညီပြန်ပို့နိုင်ရေးအတွက်ယောနိစီယာဒုက္ခတွေများဆန်ရကုလသမဂ္ဂမဟာမင်းကြီးရုပ်အနေနဲ့ကုညီပံ့ပိုးပေးသွားမှာဖြစ်ကြောင်းနဲ့အဲ့ဒီရင်မှန်းချက်ပြည့်မီရေးအတွက်သက်ဆိုင်သူတွေနဲ့လက်တွဲဆောင်ရွက်သွားမယ်လို့နိုဝင်ဘာလ17ရက်တင်းနှင်းတွင်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ် ဒုက္ခတွေနေရပြန်ရေးကိစ္စဟာသူတို့တူးချင်းစီရဲ့ဆန္ဒနဲ့အညီလွတ်လပ်ပြီးတိကျမှန်ကန်တဲ့သတင်းအချက်အလက်တွေပေါ်အခြေခံကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။သူတို့ပြန်ကြမယ်မူလနေရနဲ့ဆိုင်တဲ့အကြောင်းချက်နဲ့အခြေအနေတွေအပေါ်မူတည်ပြီးသူတို့အနေနဲ့ပြန်လို့တဲ့ဆန္ဒရှိကြောင်းအနောက်ဘက်ကင်းစွာပြောဆိုကြမှာသာနေရပြန်တဲ့လုပ်ငန်းစဉ်ကိုစတင်တင်ကြောင်းလဲရွနိစီယာရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာလည်းဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းကိုတင်းနှင်းလူတွေကတွားရောက်ခဲ့ပါတယ်။
ပါကစ္စတန်နဲ့အိန္ဒိယနှစ်နိုင်ငံကြားကနယ်စပ်ကနှစ်ဖက်စစ်တပ်တွေအကြီးအကျယ်တပ်ဆွဲထားတဲ့ကက်ရှမီးယားဒေသမှာပါကစ္စတန်စစ်သားတွေဘက်ကပြစ်ခတ်မှုကြောင့်အိန္ဒိယစစ်သားနှစ်ဦးသေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကတင်းငွေနေနဲ့မှာသတင်းထုတ်ပြန်ပါတယ်။ကက်ရှမီးယားဒေသနှစ်နိုင်ငံနယ်နိမိတ်ပိုင်းခြားထားတဲ့မြင်းကြောင်တစ်လျှောက်ရှိနေတဲ့ရှေ့တန်းစစ်မျက်နှာလိုဖြစ်နေတဲ့ရာဂျိုစီစခန်းမှာပါကစ္စတန်တပ်သားတွေကပြစ်မှတ်ထားပြီးပြစ်ကတ်ခဲ့တယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဒုတိယဗိုလ်ကြီးကပြောကြားခဲ့ပါတယ်။
သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ခဲ့တာပါအခုတော့သတင်းလွှာတစ်ပုဒ်ကိုနားဆင်ရမှာပါ KNU ကရင်အမျိုးသားအစည်းအဝေးအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့တရားဝင်အစည်းအဝေးတွေမှာပါဝင်မှုကိုယာယီရက်ဆိုင်လိုက်ပြီးအလွတ်သဘောတွေ့ဆုံမှုလမ်းကြောင်းတွေကနေတဆင့်ဆွေးနွေးအဖြစ်ရှာသွားမယ်လို့ KNU ဗဟိုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးအပြီးသတင်းထုတ်ပြန်ထားပါတယ်အကြောင်းဆောင်ကတော့မဆုမုံကစူးစီးတင်ပြမှာပါရှင်
KNU ဘဟုဌာနချုပ်ရှိရာကရင်ပြည်နယ်ဖက်အန်ခရိုင်လေးဝါမှာနိုဝင်ဘာလ6ရက်နေ့ကနေနိုဝင်ဘာလ10ရက်နေ့အထိကျင်းပခဲ့တဲ့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ဘဟုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးမှာလက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်အကောင့်ထယ်ဖော်မှုရဲ့အားနည်းချက်အားသာချက်တွေကိုဆွေးနွေးခဲ့ကြတာပါဒီအစည်းအဝေးမှာတော့ကရင်အမျိုးသားလူမျိုးရေးတပ်မတော်ရဲ့တပ်မှုကြီးတွေနဲ့ KNU ဘဟုအမြဲတမ်းကော်မတီဝင်တွေအပါအဝင်စုစုပေါင်း88ဦးတက်ရောက်သုံးသပ်ဆွေးနွေးခဲ့ကြပြီးအရေးပေါ်အစည်းအဝေးကနေ KNU ဘက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်ဒီမှာပါဝင်မှုကိုယာယီရက်ဆိုင်လိုက်တော့မယ့်အကြောင်းနိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့သဘောထားထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အခုလိုမျိုး KNU ရဲ့အရေးပေါ်အစည်းအဝေးထုတ်ပြန်ချက်အပေါ်တိုင်းရင်းသားအရေးလေးလာခဲ့ခတ်သူဥမမောင်ဆိုကတော့တင်းမာမှုတွေဖြစ်ခဲ့ကြတဲ့အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားငြိမ်းချမ်းရေးထိပ်သီးတွေ့ဆုံပွဲရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်သုံးသပ်ပါတယ်
။ဟာဒီတန်းဆွေးနွေးပွဲမှာတဘောကွဲလွဲမှုရှိပါတယ်။အဲ့ဒါနောက်ပိုင်းမှာ KNU နေနဲ့အရောဒီနန်တော့အတိုင်းမင်းကပုဂ္ဂိုလ်တော်ဆန်းစုကြည်စီပေးစာပေးပြီးတော့အဲသူတို့အနေနဲ့ခဏရပ်ဆိုင်မယ်အကြောင်းကြားတာတွေ့ရပါတယ်အဲ6နှစ်ကနေ10နှစ်စီဆွေးနွေးပွဲမှာဆွေးနွေးပြီးတဲ့ခါကျတော့လဲရပ်ဆိုင်ထားမယ်အတူတဘောဆွေးနွေးသွားမယ်ဆိုတာတွေ့ရတယ်အဲ့တော့အလို့တဘောဆွေးနွေးမှုတွေနဲ့ပတ်သက်ရင်တော့နိုင်ငံရေးပြဿနာဆွေးနွေးတာပြဿနာမရှိပါဘူးသို့တော်လည်းပဲလက်နက်ငယ်တပ်ဖွဲ့ပြဿနာနဲ့ပတ်သက်တဲ့ GMC မှာပါ KNU ကမပါတော့တော့ ASS ကမပါတဲ့အချိန်မှာတော့ပြဿနာဖြစ်လာမှာဆိုရင်ပါလေဒီလိုပြဿနာမျိုးကိုဘယ်လိုရှောင်ရှားမလဲဆိုတော့နှစ်ဖက်ကနေပြီးတော့ညီနေ
အဓိကကတော့လက်ရှိငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်သူတွေအနေနဲ့ NCA အဖြစ်ရဲ့စာချုပ်ပေါ်နားလည်မှုကွဲလွဲနေတာဖြည့်ဆင်းဖို့ထက်ရှောင်ကွေးပြီးတော့မိမိတို့နားလည်တယ်လို့အကောင့်ထဲပေါ်နေတာကြောင့်ရှုပ်ထွေးမှုတွေစစ်ကဲဖြစ်ပေါ်ခဲ့တယ်လို့ KNU ထုတ်ပြန်ချက်ထဲမှာပါဝင်ပါတယ်။ဒါကြောင့်မို့လို့ NCA ပေါ်အဓိပ္ပာယ်ဖွင့်ဆိုချက်တွေကိုအလေးနဲ့ပြန်သုံးသပ်ဖို့လိုပြီးလို့ဦးမမောင်ဆိုကအကြံပြုပါတယ်။
ကတော့ NCA ကိုကျွန်တော်အမြင်ပြန်လည်သုံးသပ်ဖို့လိုတာပါဆိုရင် NCA မှာတချို့စာကြောင်းစာပိုက်တွေရေဘူးကပဲပြောထားတဲ့အခါကျတော့အများကြီးရှိပါတယ်။ဥပမာဆိုအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲလို့ပြောထားရင်အမျိုးသားအဆင့်နိုင်ငံရေးပွဲနဲ့ပတ်သက်ပြီးတော့ခုစုချက်တွေမတူတဲ့အခါမှာရှမ်းပြည်နယ်မှာပြည်ထောင်စုအများကြီးဖြစ်ပါတယ်။အလားတူပဲ NCA ရဲ့ဂျန်နီယာအနေနဲ့ GICM တို့ GMC တို့ UBDG C တို့ UBC တို့အဲ့လို institution လေးကိုဖျားပေမဲ့တကယ်တော့ပြဿနာမဖြစ်ရှင်းတဲ့နေရာမှာတည်ဆန်ဆွေးနွေးပွဲဆိုခေါ်ရပါတယ်။အဲ့တော့ကျွန်တော်တို့အခုလည်းပဲ UN NCA မှာမပါတဲ့ institution တွေပါလာမယ်ဟာမျိုးဖြစ်နေတယ် NCAD ပြည်စုံလုံလောက်မှုမရှိဘူးကျွန်တော်တို့အမြင်အစိုးရကပြောပါတယ်။အဲ့တော့ NCA နဲ့ပတ်သက်ပြီးတော့ပြန်လည်သုံးသပ်ဖို့လိုပါတယ် review လုပ်ဖို့လိုအပ်ပါတယ်မယ်လို့ထင်ပါတယ
်။အခုလိုမျိုးအပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဖွဲ့အတက်ကအရာကြီးမားဆုံးအဖွဲ့တစ်ခုဖြစ်တဲ့ KNU ရဲ့လက်ရှိညီညာရေးလုပ်ငန်းစဉ်အပေါ်ပါဝင်မှုယာယီရက်ဆိုင်မှုဟာတိစိုးမှုတွေဖြစ်နေတဲ့မြန်မာညီညာရေးလုပ်ငန်းစဉ်နောက်ပြန်ဆုတ်သွားတဲ့အနေအထားဖြစ်နေပြီလို့လည်းဥပမောင်းဆိုကရှုမြင်ပါတယ
်ကျွန်တော်တို့ပြီးခဲ့တဲ့တစ်နှစ်ကျော်လောက်တည်းကညီညာရေးလုပ်ငန်းစဉ်တိစိုးတယ်လို့ပြောခဲ့ပါတယ်အခု KNU ရဲ့ဒီ statement ညီညာရေးလုပ်ငန်းစဉ်နောက်ကိုပြန်ပြီးတော့ဆုတ်နေတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါပေမဲ့ဒါကိုကျွန်တော်တို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုပဲ ရည်ကြီးမဲ့ထင်ပါတယ်လောလောဆယ်မှာဒီပြဿနာတကယ်ရှိနေပြီတိတ္တဆွေးနွေးဝင်တော့ထိတဲ့ပြောလိုက်ကြတာသူကသဘောရတတ်သဘောရဤသူသဘောရကိုပြောပြီးသွားပြီမတူကွဲပြားမှုကရှိနေပြီဟုတ်ပြီအဲ့မတူကွဲပြားမှုတွေဘလို့ရှင်းလဲဘလို့ညှိနှိုင်းလဲဆိုတဲ့ဘက်နဲ့ပတ်သက်ပြီးတော့အရေးကြီးပါတယ်ညှိနှိုင်းနိုင်တယ်ဆိုရင်တော့အဆင်ပြေပါမှာမညှိနှိုင်းနိုင်ရင်တော့ပြစ်ခါလေးပြန်ကြုံတွေ့ရမှာပါ
အပြည့်ရဲ့လက်မှတ်ထိုးခဲ့ကြပြီးတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ချင်းညီနိုင်ဆောင်ရွက်နေကြချိန်မှာပဲအစိုးရနဲ့တက်မတော်ဘက်က NCA အပြည့်ရဲ့သဘောတူစာချုပ်မှာပါဝင်မှုမရှိတဲ့ခွဲမထွက်ရတဲ့တခုတည်းသောတက်မတော်ကိစ္စရပ်တွေကိုဆွေးနွေးဖို့တင်သွင်းလာတဲ့အတွက်မိမိတို့အနေနဲ့လုံခြုံရေးစနစ်ကိုကြည်ကြည်လည်လည်ဆွေးနွေးပြီးတော့တခုတည်းသောတက်မတော်ကိစ္စကိုဆက်ပြီးဆွေးနွေးရမှာဖြစ်တယ်လို့ KNU ကသဘောထားထုတ်ပြန်ခဲ့တာပါနိုင်ငံရေးဆွေးနွေးနေတဲ့အချိန်မှာတိုင်းရင်းသားတွေဘက်ကတောင်းဆိုချက်တွေကိုလစ်လျူကန့်သတ်ထားတယ်လို့တိုင်းရင်းသားနေပြည်တော်ပါလေတိုက်ပွဲတွေဖြစ်ပွားနေတယ်လို့သူတို့ရဲ့ထုတ်ပြန်ချက်မှာထည့်သွင်းထားပါတယ်။ KNU အနေနဲ့ကတော့လက်နက်ကိုင်နီးလန့်နဲ့မဖြစ်ရှိပဲရင်းကျက်တဲ့နီးလန့်နဲ့ပဲဖြစ်ရှိဖို့အစီအတစိုက်တောင်းဆိုခဲ့ကြပြီးတော့လုံလောက်တဲ့အချိန်ကာလတစ်ခုရယူဖို့လိုအပ်တာဖြစ်လို့ရင်းကျက်ရေးလုပ်ငန်းစဉ်တွေမှာတရားဝင်ပါဝင်မှုကိုယာယီရပ်ဆိုင်ပြီးတော့အလို့သဘောတွေ့ဆုံဆွေးနွေးမှုလမ်းကြောင်းတွေကသာအပြေရှားသွားမယ်ဆိုပြီးတော့ KNU ဘက်ကအခုလိုတရားဝင်ထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်ရှင်
။မဆုမမအခုတော့မြမရေးရဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။အာကာသယာဉ်မှုတွေဘေးရန်တွေကင်းကင်းနဲ့အာကာသခီးသွားနိုင်အောင်တီထွင်ကြံစသူတွေကို NASA က Silver Snoopy Award ချီးမြှင့်လေးရှိပါတယ်။လူလိုက်ပါတဲ့အာကာသခီးဟာ NDA ကြီးတဲ့အတွက်အာကာသယာဉ်မှုတွေကိုယ်တိုင်ဂုဏ်ပြုတဲ့ Deep Space Flight Awareness ဆုကို2018ခုနှစ်အတွက် Glenn သုတေသနဌာနကဒေါက်တာပဒေတာတင်ကိုနိုဝင်ဘာလ10ရက်နေ့မှာချီးမြှင့်ခဲ့တာဖြစ်ပြီးဆုမီယူကင်ဝါရှင်တန် DC ကိုလာရောက်ချိန်မှာ VOA ဒေါခင်မြို့သက်ကတွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဒီပဒေတာတင်အခုနိုဝင်ဘာလထဲမှာဆုယူမယ်လို့သိရပါတယ
်။ Silver Snoopy Award လို့ခေါ်ပါတယ်။အဲ့တော့သူကမှတ်တမ်းတင်ဂုဏ်ပြုတဲ့ရင်ဒိုးလေးတစ်ခုရဲ့အဲ့ဒီရင်ဒိုးလေးရဲ့ပုံစံကပါလဲဆိုတဲ့အခါကျတော့ဒီကဘာကျော်နာမည်ရတဲ့လူငယ်တိုင်းတည်တဲ့ဟိုရင်ချာလီဘရောင်းကတ်တွန်တွေကအဲ့ဒီခွေးရုပ်ကလေးပါအဲ့ဒီခွေးရုပ်ကလေးကိုမှတ်တမ်းတင်ပြီးတဲ့အခါကျတော့ Silver Snoopy ဆိုတော့ငွေအစ်စ်နဲ့လှုပ်ထားတဲ့ဒီ necktie တို့ယင်ပတ်အင်ဂျီတွေမှာတတ်တဲ့ဒစိတ်ကလေးရဲ့ပြီးတဲ့အခါကျတော့အဲ့ဒီဒီအာကာသယင်မှုတွေကိုယ်တိုင်လက်မှတ်ထိုးပြီးတော့ကျေးဇူးတင်ကြောင်းဂုဏ်ပြုကြောင်းဆိုတဲ့စာရွက်စာတမ်းလေးနှစ်ခုနဲ့အဲ့ဒီဟာကိုပေးတဲ့ဂုဏ်ပြုမှတ်တမ်းလွာပ
ါဆရာဥပဒေသားတင်ပေါ့နော်အခုလိုဒီစုအတွက်ကိုတသက်တမှာတစ်ခါတည်းရရလို့ပြောပါတယ်ဆရာဘာကြောင့်အလိုတသက်မှာတစ်ခါတည်းပေးတယ်အဲ့ဒါမျိုးလေးပြောပြပေးပ
ါ NASA မှာပေါ့နော်ကျွန်တော်လုပ်ခဲ့တဲ့အချိန်ပိုင်းအတွင်းမှာဒီလိုပဲဟိုထမ်းပင်တဲ့လက်မှတ်တွေကတော့ပေးနေကြပဲပေါ့နော်ဒါပေမဲ့ဒီဟိုဂုဏ်ပြုလွာကြတဲ့အခါကျတော့ तू ကဟိုသူထူးခြားမှုတစ်ခုရှိတယ်ပေါ့နော်ဘာဆိုတော့လုပ်ငန်းခွင်တသက်တာမှာတစ်ချိန်ပဲရတယ်နောက်ပြီးတော့လုပ်သက်ပေါ်မှုမတည်ပါဘူးဒီ1968ခုနှစ်လောက်ခရဲကဒီ68ခရဲကဒီအာကာသစူဇန်လေးလာရဲ့မှာလူလိုက်ပါတဲ့အရာပါလာပါတယ်အမေရိကန်နိုင်ငံရဲ့အာကာသအစီအစဉ်ထဲမှာဆိုလို့ရှိရင် Mercury ပေါ့နော် Mercury ဆိုတဲ့ဒုံးယင်မှာပထမဦးဆုံးလိုက်ပါတဲ့လူကအာကာသယာဉ်မှုက Alan Shepard လို့ခေါ်ပါတယ်ပါသွားတဲ့အာကာသယာဉ်မှုတွေအတွက်ကအများကြီးပါခေါ်လဲဆိုအသက်ဆွန့်ပြီးတော့သွားရတာပါအာကာသကြီးဟိုဒုံမြန်ကြီးတစ်ခုစောက်တာရဲ့အာကာသယာဉ်ထဲမှာပါတဲ့အစိတ်အပိုင်းတွေအဲ့အရာအကုန်လုံးကိုဒီမပျက်စီးအောင်မပေါက်ကွဲအောင်ဒါတွေကိုလှုပ်ဖို့အတွက်ကအင်ဂျင်နီယာတွေရောသိပ္ပံပညာရှင်တွေရောဒုံမြန်စောက်တဲ့လူတွေရောဒါအပြင်ဒုံမြန်ကိုပစ်တင်တဲ့လူတွေကအစပေါ့နော်ဒီ operation ကအစသူတို့တွေရဲ့လက်ထက်မှာအများကြီးမှုတည်ပါတယ်အဲ့တော့ဒီလူတွေကမိမိကိုပေးထားတဲ့တာဝန်ရဲ့ beyond your assigned schedule ပေါ့နော်ကိုပေးထားတဲ့တာဝန်တဲ့ပို့ပြီးတော့ကိုဒီရပေါ့နော်အသက်ကိုစွန့်ပြီးတော့မှဒီသူတေသနာလုပ်ရတဲ့လူတွေပါသွားတဲ့အတွက်သူတို့အသက်မဆုံးပါအောင်ဆိုတဲ့ဟာကိုအဓိကထားပါတယ်အဲ့ဒါတိတ်အရေးကြီးပါတယ်ဟုတ်ကဲ့အဲ့ဒါနဲ့ပတ်သက်ပြီးတဲ့အခါကျတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့အမျိုးသားအဲဒီလေကြောင်းနဲ့အာကာသသူတေသနာဌာနနေပြီးတော့ဒီဌာနပေါင်း6ခုရှိပါတယ်စင်တာ6ခုရှိတယ်အဲ့ခုခုတွေမှာကျွန်တော်လောက်တာတော့ Glen Research Center မှာအဲ့တော့စင်တာတစ်ခုတစ်ခုကိုတစ်နှစ်ကို3-4ရောက်လောက်ပေးပါတယ်အဲ့ဒါကို Space Flight Awareness လို့ခေါ်ပါတယ
်ဆရာအခုဥပဒေသားပြောတဲ့အရာဆိုလို့ရှိရင်အမတန်လူလိုက်ပါသွားတဲ့ဒီအာကာသယာဉ်တွေယာဉ်မှုတွေအန္တရာယ်မရှိအောင်ပေါ့နော်ပြီးတော့ဒီစင်တာသုတေသနလောက်တဲ့လူတွေပါအန္တရာယ်မရှိအောင်ဆိုဘ ဘလောက်များအန်ဒီရဲ့ကြီးပါတယ်လဲဒီလိုမျိုးအန်ဒီရဲ့ဖြစ်ပြီးတော့အဲ့ဥပမာလေးနဲ့နည်းနည်းပြောပြပေးပါဦ
းအဲ့ဥပမာဆိုလို့ရှိရင်လေရုရှားနိုင်ငံရဲ့ Roscosmos ပေါ့နော် Russian Space Agency ရဲ့ဒီဟိုဟာဒုံးမြန်ကိုတုံးပြီးတော့လူလိုက်ပါအဲ့တော့မကြခင်လအပြက်ကျသွားတာဒုံးမြန်ရဲ့အောက်မှာလောင်စာတွေအပြည့်ထင်ပြီးတဲ့အခါကျဒုံးမြန်ကိုပြစ်တင်လိုက်တယ်အဲ့တော့သူ့ရဲ့အပေါ်မှာပါရှိလဲဆိုလို့ရှိရင်ဆက်အစိတ်ပိုင်းရှိတယ်ဒီအာကာသလွန်မြန်အာကာသဟိုရင်အပြည့်ဆိုင်ရာအာကာသစခန်းမှာသူတည်တနာလုပ်မဲ့စက်တီလေးထည့်ပေးလိုက်တယ်။နောက်အဲ့ဒီအပေါ်ရဲ့တစ်စက်မှာမှာဗာလဲဆိုလို့ရှိရင်လူ2ယောက်ပါတဲ့သူတို့အာကာသဟိုဟာပေါ့နော်စီးနင်းလိုက်ပါတဲ့ဒီယင်ကလေးပါတယ်။အဲ့ယင်ကလေးကအပေါ်ဆုံးပဲ။အဲ့ဒါရဲ့အပေါ်ဆုံးမှာမှာဗာလဲဆိုလို့ရှိလို့ရှိရင်ဒုံးမြအသေးလေးတစ်ခုလှုပ်ထားရတယ်။ Emergency Escape Module လို့ခေါ်ပါတယ်။ခုနကဒီ Soyuz အာကာသရင်ပြစ်တင်လိုက်တဲ့အချိန်မှာဒုတိယအဆင့်မှာလောင်ရမယ်လောင်စာကမလောင်ပဲနဲ့တစုံတစ်ခုဖြစ်တယ်မလောင်ဘူးဆိုလို့ရှိရင်သူကတစ်ဒုံတစ်ခုကြောင့်သူပေါက်ကွဲတော့မှဆိုတည်တယ်လေတည်တာနဲ့ပါလဲဆိုတော့အပေါ်ဆုံးကဒီ safety vehicle ပေါ့နော်အဲ့ဒီ rocket အသေးလေးကိုဒီကတေးပြီးဖြုတ်ချလိုက်ရတာဖြုတ်ချလိုက်ပြီးတဲ့အခါကျတော့သူနဲ့လိုက်ပါတဲ့လူ2ယောက်နဲ့အပေါ်ကဒုံးမြန်လေးကဒီကဘာမြေပေါ်ပြန်ဆင်းခုနကကြီးကတော့ပြက်ကျသွားတယ်ပေါ့နော်အပြီးတဲ့အခါကျတော့မှအဲ့လိုလုပ်
စမ်းတနေရောပောက်ပွဲမှုတွေအန်ဒီရဲ့ရှိတယ်ဘာဆိုတော့ဒီက engineer တွေအကုန်လုံးပေါ့နော် season ခန့်ခွဲတဲ့သူတွေအကုန်လုံးပါဒီစုတွေပြေးတယ်ဆိုတော့လေဒီဘက်မှာရောအတွင်းပိုင်းထဲမှာဒီလိုပြန်မတက်ဖက်နဲ့အတွင်းပိုင်းထဲမှာဒီစမ်းတမှုတွေလှုပ်ဆင်မှာဘလောက်အန်ဒီရဲ့ကြီးတယ်လဲဒါတွေဖြစ်ခဲ့ပါလေ
ဒီ1968ခုနှစ်မှာနော်68တိုင်း69မှာ Soyuz number 1ဆိုတဲ့အာကာသယာဉ်လေအဲ့ဒါသူတို့ဒီအဲ့ထဲမှာသူတို့ပောက်ကွဲပြီးတဲ့အခါကြလို့ရှိရင်ပြတ်သွားမှုပါတယ်ဒါကကဘာပေါ်မှာစမ်းတက်နေတဲ့အချိန်မှာဖြစ်တာ1968ခုနှစ်မှာအဲ့ဒီအာကာသယာဉ်3ဥပပြီးတော့သူတို့မပြန်ခင်မှာဒီအာကာသယာဉ်ကိုသူတို့ဒီပေါ့နော်လူလိုက်ပါမယ်လူ3ဥပမယ်အာကာသယာဉ်မှု3ဥကိုထည့်ပြီးတဲ့အခါကြတော့သူတို့မြေပြင်မှာစမ်းတာစမ်းတဲ့အချိန်မှာပဲဗာလဲဆိုတဲ့အခါကြဒီလူလိုက်ပါတဲ့အခန်းထဲမှာဒီအာကာသယာဉ်ရဲ့အစိတ်ပိုင်းလေးထဲမှာဗာလဲဆိုအောက်ဆီဂျင်အပြည့်ထည့်ထားတဲ့အသက်ရှူလို့ရအောင်အပြစ်ထားတဲ့အချိန်မှာသူတို့စမ်းနေတဲ့အချိန်မှာဗာလဲဆိုတဲ့အခါကျလျှက်စစ် shock ဖြစ်ပြီးတဲ့အခါကျလို့ရှိရင်မိထတောက်တာတောက်လဲတောက်တေလဲတေပဲပောက်ကွဲပြီးတော့နော
်အဲ
3ယောက်စလုံးတေသွားပါတယ်โอเคဒါက1968ခုနှစ်မှာနော်နောက်လွန်မြောက်အာကာသယာဉ်နှစ်ခေါက်ပြက်ဖူးတယ်တခုကဗာလဲဆိုတဲ့အခါကျတော့ဟို1986ခုနှစ်မှာအဲ့ဒါ challenger အာကာသယာဉ် challenger အာကာသယာဉ်တော့အာကာသယာဉ်မှု9ဦးပါပါတယ်နော်သူကပါလဲဆိုအာကာသယာဉ်ကိုမောင်းနေတဲ့လူပဲ့ထိန်တဲ့လူအပြင်အာကာသတုတေသနာလုပ်မဲ့လူနောက်3ယောက်လည်းပါပါသေးတယ်အဲ့တော့အားလုံးပေါင်း9ယောက်ထင်ပါအဲ့ဒါ9ယောက်စလုံးကဒီတက်ပြီးဟိုပါပေါ့နော်15စက္ကန့်အစက္ကန့်20လောက်အတွင်းမှာပဲဒုံးမြန်ပောက်ထွက်သွားပောက်ထွက်သွားတာတခြားကြောင့်မဟုတ်သူ့ရဲ့ဒီဒုံးမြန်ကိုဒီအပေါ်ကိုလွတ်တင်ဖို့အတွက်ကို trust ကပါပါလာလဲဆိုတော့ liquid oxygen လို့ဟာမျိုးပေါ့နော်အဲ့ဒါတွေပါတယ်အဲ့တော့သူတို့ pipe တွေကိုတက်ဆက်တဲ့နေရာတွေမှာဘာရှိလဲဆိုလို့ရှိလို့ရှင် o-ring ရှိတယ်သူက rubber o-ring သူကတိတ်အေးတဲ့အချိန်ကျတော့အဲ့ဒီ rubber o-ring ကနော်အနှုတ်200နီးပါးလောက်ရှိတဲ့နေဟိုအပူချိန်လောက်မှာသူကဘာဆိုအက်သွားတာအဲ့တော့အဲ့ဒီ rubber o-ring လေးကပဲ့ထွက်သွားတဲ့အတွက်အဲ့ဒီအချိန်မှာ oxygen တွေကအပြင်ကိုရှန်ထွက်ပြီးတော့မှပေါက်သွားတာပါအဲ့တော့အကုန်လုံးအဲ့ဒါဟိုပေါ့နော်အသက်ပေးလိုက်ရတယ်ပေါ့
ဒီလိုမျိုးပေါ့နော
်ဟုတ်ကဲ့
အမတန်အန္တရာယ်ကြီးတဲ့ဒီသူတေသနာတွေလုံနေတဲ့အခါပေါ့နော်ဒီလိုပေးတဲ့ဆုကိုအခုဘလိုပုံစံမျိုးနဲ့ဆော့ဆော့ပြောတဲ့ Snoopy အယုတ်ကလေးပါတဲ့ဆုတစ်စိတ်ပေါ့နော်ငွေဆုတစ်စိတ်ကဲနောက်ပြီးတော့ဒီလက်မှတ်ပေါ့နော်ဂုံပြူတဲ့လက်မှတ်ကဲဒါတွေကိုထူးထူးခြားခြားပေးတယ်လို့ပြောပါတယ်ဘလိုပုံစံလေးနဲ့ပေးလဲသိပါရစေ
အာကာသယင်မှုတွေကိုယ်တိုင်ပေးတယ်အဲ့တော့အာကာသယင်မှုတွေကမရအောင်ဒါပေမဲ့သူတို့အသက်မဆုံးအောင်နောက်သူတို့အသက်အန်ဒရယ်ကိုကာကွယ်အောင်နောက်ပြီးတဲ့အခါကျတော့ဒီမစ်ရှင်တစ်ခုလုံးပေါ့နော်ဒီလွတ်တင်တိုင်းတဲ့မစ်ရှင်ကြီးတစ်ခုလုံးကိုအောင်မြင်အောင်ပြီးတဲ့အခါကျကုန်ကြစိတ်အ ਨੇ ဆုံးဖြစ်အောင်ဘာဆိုတဲ့အခါကျတော့တန်းနဲ့ချီပြီးကုန်အောင်ကျွန်တော်လုပ်တဲ့ဟိုဟာပေါ့နော်သူတေသနာတစ်ခုဆိုလို့ရှိလို့ရှိရင်9နှစ်6နှစ်လောက်လုပ်ဆင်ယူရတယ်ခုနှစ်တန်းနဲ့10တန်းကြာမှကုန်ပါတယ်အဲ့တော့အဲ့လိုသူတေသနာတွေကိုအောင်မြင်အောင်လုပ်ရတာရယ်ဒီအသက်အန္တရာယ်မဖြစ်အောင်လုပ်ရတဲ့အတွက်အာကာသယာဉ်မှုတွေကိုယ်တိုင်ကဒီဒစိတ်ကလေးကိုသူတို့ရဲ့အာကာသပြန်ကလေးကတည်သွားတယ်လက်မှတ်ကလေးတွေကိုလည်းတည်သွားတယ်သူတို့ဟိုအပေါ်ရောက်တော့မှလက်မှတ်ထိုးအဲ့ဒစိတ်ကလေးတွေပြန်ယူလာပြီးတဲ့အခါကျတော့ပြန်ရောက်တဲ့အခါကျတော့အော်ငါတို့တော့အသက်ရှင်သေးတယ်ဟေးဆိုပြီးတဲ့အခါကျတော့ကဲဒီလှုပ်ပေးတဲ့လူတွေအကုန်လုံးတွေကပေါ့နော်ဟို ဟိုထူးချွန်တဲ့လူတွေကြိုးစားခဲ့တဲ့လူတွေအတွက်ကိုဆိုပြီးတော့သူတို့ကိုယ်တိုင်လာပြီးတော့အဲလက်နှုတ်ဆက်ပြီးလက်မှတ်ပေးပါတယ
်မြန်မာနိုင်ငံအခုမှတိုးတက်အောင်လုပ်နေတဲ့နိုင်ငံပါဆိုတော့ဒီအာကာသအထိပေါ့နော်တွားပြီးတော့လူရောက်ဖို့တို့ဒီလိုသုတေသနဆန့်သက်တာတွေပါတယ်မြန်မာနိုင်ငံအနေနဲ့ဘယ်ချိန်လောက်မှများလက်လန်းမှီလာနိုင်မလဲအဲ့လိုမျိုးလက်လန်းမှီလာနိုင်အောင်ပေါ့နော်မြန်မာနိုင်ငံဘာတွေလုပ်ဖို့လိုလဲနည်းနည်းအကြံပေးပါ
အဓိကဘာလဲဆိုလို့ရှိလို့ရှိရင်ပညာရေးကန္တာကိုအားပေးဖို့တိတ်အရေးကြီးပါတယ်အဲ့တော့တိုးတက်တဲ့နိုင်ငံတွေအကုန်လုံးမှာရှိတဲ့သိပ္ပံပညာရှင်တွေရောဒီဟိုပါပေါ့နော်လူမှုရေးနဲ့လေ့လာတဲ့သုတေသနပညာရှင်တွေရောကျွန်တော်နဲ့အမြဲတမ်းကြုံတဲ့အခါကြလို့ရှိရင်မေးပါတယ်မေးရစီလို့ရှိရင်သူကမင်းတို့တိုင်းပြည်တော်တော်ကိုချမ်းသာတယ်ဘာကြောင့်ချမ်းသာလဲအဓိကဘာလဲမေးလို့ရှိရင်သူကတစ်ခုပဲပြောတယ် education နဲ့တက်တဲ့တည်တဲ့နားလေတဲ့ပညာရှင်တွေအများကြီးမွေးထုတ်ပေးဖို့လိုပါတယ်။သုတေသနလုပ်ဖို့အတွက်ကတော့နိုင်ငံအနေနဲ့အများကြီးကုန်ကြပေးရပါတယ်။အဲ့တော့ဒီလိုသုတေသနမျိုးကိုဒီတက်ကတူအစ်စ်ပါသုတေသနအစ်စ်မှာလုပ်နေတဲ့သုတေသနတွေကနေပြီးတော့မှဒီဟိုအာကာသသုတေသနခွဲထွက်သွားတာပါ။အဲ့တော့အဓိကကျွန်တော်လုပ်နေတဲ့သုတေသနဆိုယူပဗေဒဓာတုဗေဒနဲ့ပတ်သက်တဲ့သုတေသနတွေအများဆုံးပါပဲ။အဲ့တော့ကျွန်တော်လည်းဗမာပြည်ကမွေးခဲ့တာပဲ။အဲ့တော့အိုဗမာတိုင်းရင်သားအစ်စ်ပဲအဲ့တော့ဒီလိုသူတေသနာမျိုးကိုတတ်ကြွနိုင်တဲ့အဆင့်အထိကိုစူးစမ်းလိုက်ရှိလို့ရှိရင်ဒါအလုံးအောင်မြင်မှာပါဖြစ်နိုင်ပါတယ်ဖြစ်နိုင်ကြည့်အများကြီးရှိပါတယ
်ဟုတ်ကဲ့ပါဆိုတော့အခုပေါ့နော်ဒီအာကာသသိပ္ပံပညာထဲမှာဟိုဗာအခွဲတွေပေါ့နော်ဒီသိပ္ပံပညာရဲ့နဲ့ဆိုင်တဲ့အခွဲတွေဘယ်ဟိုဘယ်တော်မျိုးကိုမြန်မာနိုင်ငံမှာအဓိကထားပြီးဦးစားပေးပြီးတော့သင်ဖို့လို့လိုတယ်လို့ထင်ပါလား ယူပဗေဒနဲ့ဓာတုဗေဒဒါတွေကတော့လိုရပေါ့နော
်
နောက်တခြားပေါ့နော်တခြား
တနည်းအားလေးတွေပဲပြောမယ်နော်အဲ့ဒါဗာလဲဆိုလို့ရှိရင်နောက်15နှစ်အနည်း20လို့ဆိုလို့ရှိလို့ရှိရင်အင်္ဂါဂျိုပေါ်လူသွားရအောင်လေလူသွားတယ်ဆိုလို့ရှိလို့ရှိရင်ဒီလိုလေဟိုစံအိတ်တွေစီပုံးနေနဲ့တဲသွားလို့မရအောင်အဲ့ဒီအခါကြတဲ့အခါကြတော့စိုက်ပျိုးရေးသူတည်တနာအများကြီးပါလာပါပြီအဲ့ဗမာပြည်ကစိုက်ပျိုးရေးအခြေခံတဲ့ဟာဆိုလို့ရှိရင်စိုက်ပျိုးရေးသူတည်တနာလို့နေရာမျိုးမှာလဲအများကြီးသူတည်တနာလုပ်လို့ရပါတယ်အဲ့ဒီကနေခွဲထွက်သွားပြီးတော့မှဒီဟိုပါเนาะဒီဟို space agriculture လို့ခေါ်ပါတယ်ပြီးတဲ့အခါကျတော့ဒီ sustainable ပေါ့เนาะဒီတခြားဂျူတွေပေါ်ရောက်သွားတဲ့အခါကျတော့စိုက်လို့ပြုလို့မရတဲ့နေရာကိုစိုက်လို့ပြုလို့ရအောင်ဘယ်လိုလုပ်မလဲဆိုတော့သူတည်တနာတွေပါပါတယ်အဲ့တော့ဒါတွေကိုလုပ်ဖို့အတွက်ကအခြေခံပါလဲဆိုလို့ရှိရင်ဒီစိုက်ပြွေးပဲဖြစ်ဖြစ်ဇီဝဗေဒပဲဖြစ်ဖြစ်တတ္တဗေဒပဲဖြစ်ဖြစ်ဒါတွေကိုကိုဝါသနာပါရာကိုကျွမ်းကျင်တဲ့နေရာမှာပေါ့เนาะဒီတဲ့ပို့ပြီးတော့နားလေအောင်ပြီးတော့ပို့အစင်မြင့်မြင့်တက်ကြွနားလေအောင်စူးစားလို့ရှိလို့ရှိရင်ဒါရီယာပါလာမှာပ
ါဆရာမြန်မာနိုင်ငံနားထောင်နေတဲ့ပရိသတ်ပေါ့နော်ပရိသတ်ဒီလိုမျိုးအာဂါတနဲ့ပတ်သက်ပြီးတော့ပေါ့နော်ဥပရိသတ်တင်နေတဲ့ဗာများဟိုပေါ့နော်ဗာအားပေးခြင်းပါလေ
ဟောအားပေးခြင်းနာတော့တစ်ချိန်ကြာလို့ရှိရင်ပေါ့နော်မကြမီအချိန်အတွင်းမှာဟိုကျွန်တော်တို့တိုင်းပြည်ကနေပြီးတဲ့အခါကျတော့ငိမ့်ချမ်းစွာနော်ကဘာကြီးအတွက်ငိမ့်ချမ်းစွာအတုံးပြူနိုင်မဲ့သူတေသနာလုပ်မဲ့လုပ်နိုင်မဲ့အာကာသထဲမှာသူတေသနာလုပ်နိုင်တဲ့လုပ်ငန်းမျိုးကိုဟိုအောင်မြင်အောင်ဖြစ်ပေါ်လာအောင်ကိုတိုင်းပြည်ကိုကိုးစားပြုတဲ့လူတွေအများကြီးပေါ်ပေါက်လာအောင်စူးစမ်းစေချင်ပါတယ်ဖြစ်နိုင်သွားလဲရှိပါတယ်ဟိုဗမာပြည်မှာလုပ်နိုင်တဲ့ဟိုလူတွေအများကြီးရှိပါတယ်အဲ့တော့သူတို့အနေနဲ့ဟိုကျောင်းသူကျောင်းသားတွေကောပညာရှင်တွေရောအကုန်လုံးအများကြီးမွေးထုတ်ပြီးပါမွေးထုတ်ပြီးတဲ့အခါကျတော့စူးစမ်းပြီးတော့ဒီဘက်ကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးတော့သူတေသနာလုပ်နိုင်ပါလို့လုပ်နိုင်ကြပါစေလို့လည်းမျှော်လင့်ပါတယ
်အခုနားဆင်ခဲ့ရတဲ့မြန်မာသိပ္ပံပညာရှင်ဒေါက်တာဗဒေတာတင်နဲ့ဒေါက်ခင်မျိုးသက်တွေ့ဆုံမေးမြန်းထားတဲ့ဗီဒီယိုကိုလည်း VOA ရုပ်သံရဲ့ YouTube မှာအချိန်မရွေးကြည့်ရှုအားပေးနိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ Light meter 32 40 50တို့ကနေဖန်ယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ဆက်တဲ့အခါမှာတော့
အဓိကပြဿနာကတော့2008ဖွဲ့စည်းပုံအရလွတ်တော်တွေကတပ်မတော်သားအမတ် 25 ရာခိုင်နှုန်းဟာသမရရွေးချယ်ပွဲမှာမဲပေးခွင့်ရနေခြင်းပါ
ဒါကတော့ဥစီသူအောင်မြင့်ရဲ့ဂျားဖြဲ့ရွေးကောက်ပွဲသုံးသက်ချက်ပါအပြည့်အစုံကိုနောက်ပိုင်းမှတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါနော်အခုတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုမအေးတန်နာကျော်ကတင်ဆက်မှာပါရှင်လာပါရှင် VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါမယ်နော်နောက်ပိုင်းမှာတော့မြန်မာတချစ်သောရရှင်တွေအတွက်မြန်မာတချင်းလေးတပုံနဲ့မေတ္တာတည်းလက်ဆောင်ပေးဦးမှာဖြစ်ပါတယ်အခုတော့အရင် VOA ရဲ့ Facebook စာမျက်နှာပေါ်မှာသောရရှင်တွေလာပြီးတော့အမှတ်ချက်ရေးကြတဲ့စာတို့လေးတွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာကိုလာပြီးတော့အကဲပြတ်ပေးကြတဲ့သောရရှင်ရဲ့ဒီမှတ်ချက်တွေကိုဖော်ပြပေးခြင်းပါတယ်။ပွင့်လင်းအောင်မြေကုန်းဆိုတဲ့ Facebook account အော်တိုဘားလာတော့ကလာရေးသွားတာပါ။သတင်းထူးသတင်းမှန်တွေသိရတဲ့အတွက်ကျေးဇူးပါတဲ့။ခတ်တူတူပဲရေးသွားပါတယ်။ဟုတ်ကဲ့ပါ VOA အစီအစဉ်တွေကိုနားဆင်အားပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်။ဇင်တော်ဆိုတဲ့သောရရှင်ကတော့လူစိတ်တဲ့လူမာနာလူလောဘလူဒေါသလူမောဟများရှော့ချပြီးတော့ကိုယ်နိုင်ငံတွင်နေထိုင်တဲ့သူတွေစိတ်ချမ်းသာနဲ့ကိုယ်ကျန်းမာခိမိစွာနေထိုင်နိုင်ဖို့ကုညီရိုင်းပင်းမှုတွေပြုလုပ်ပြီးတော့အသိပညာအတတ်ပညာမျှဝေတဲ့တရားတော်များများနားထောင်ကိုယ်ဒုက္ခကိုယ်ငြိမ်းချမ်းစွာနေထိုင်ကြစီလိုပါတယ်ခင်ဗျာတက်ရှိတဲ့ဝါတွေအားလုံးငြိမ်းချမ်းကြပါစေဆိုပြီးတရားသဘောနဲ့ရှင်ပြီးတော့လူပေါင်းအတိုင်းဝိုင်းကြမှာအချင်းချင်းရိုင်းပင်းကူညီဖို့တားရအေးချမ်းစွာအတူတကွလက်တွဲနေထိုင်နိုင်ဖို့တောင်းဆုပြုလာပါတယ်။ VOA ကိုကျေးဇူးတင်ပါတယ်လို့ပြောလာတဲ့သောရရှင်နှစ်ယောက်ကတော့ဒီ VOA Facebook စာမျက်နှာပေါ်မှာအကဲဖြတ်ရတဲ့နေရာမှာလာပြီးတော့ VOA ကိုအမှတ်ပေးသွားတာပါ။တိန်တန်ဦးဆိုတဲ့သောရရှင်က88အရေးခင်ပြီးကလေးကအစဉ်တစိုက်နားထောင်လာတာသတင်းမှန်တွေကိုနားထောင်ရလို့ပါ။အားပေးလက်ပါ VOA ဝိုင်းတော်သားတွေအားလုံးချမ်းမြေ့ကြပါစေ။ VOA လည်းဆက်လက်ပြီးတော့အောင်မြင်စွာနဲ့သတင်းမှန်တွေကိုအလင်းပြရင်နဲ့ကဘာတီသွေးဒီပါစေလို့ဆုတောင်းပေးလာပါတယ်ဟုတ်ကဲ့အမတန်ကျေးဇူးတင်ပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရေးလာတာကတော့မန်ဒန်ဖွန်ဆိုတဲ့သောရရှင်ပါချင်းနာမည်ဖြစ်ပါလိမ့်မယ်နော်ကျွန်မအတန်ထွက်တာမှားခဲ့ရင်ခွင့်လွှတ်ပါရှင်သူကအင်္ဂလိပ်လိုရေးထားတဲ့စာလုံးပေါင်းကိုကျွန်မမြန်မာလိုထွက်ကြည့်ဖို့ကြိုးစားလိုပါ VOA ကိုအမြဲတမ်းနားထောင်နေတဲ့ပရိသတ်တယောက်ဟာကျွန်တော်ဖြစ်ပါတယ်ကျွန်တော်က VOA BBC ကို iPhone Postcard နဲ့နားဆင်ပါတယ် VOA ကို Subscribe လုပ်ထားတဲ့အတွက်လည်းအချိန်မီသတင်းတွေအလိုလျောက် Download လုပ်ထားပေးလို့အလို့အားတဲ့အချိန်မှာနားဆင်နိုင်တာ VOA ကိုအမြဲတမ်းအားပေးနေပါတယ်နော်တဲ့ဟုတ်ကဲ့ပါအခုနောက်ပိုင်းမှာဒီနည်းပညာသစ်တွေပေါ်လာလို့ဟိုးအရင်တုန်းကသုံးခဲ့တဲ့ရေဒီယိုတွေနေရာမှာနိုင်ငံတကာကဆိုရင်တော့ online ကနေနားထောင်လို့ရလာတာကောင်းတဲ့အချက်ဖြစ်ပါတယ်ကျမတို့အစီအစဉ်တွေကိုလိုင်းနိုမီတာနဲ့ကမ္ဘာတစ်ဖက်ချန်ကိုထုတ်လွှင့်ပို့ပေးရတာမလို့ online ကနေပြီးတော့တိတ်မကျေပြန့်သေးခင်တုန်းကဆိုရင်တော့ဒီကျမတို့အခုထုတ်လွှင့်ပေးနေတဲ့နိုင်ငံသားနောက်နိုင်ငံတွေမှာနေကြတဲ့သူတွေဖို့ကျမတို့ထုတ်လွှင့်ပေးတဲ့မြန်မာအစီအစဉ်တွေကိုအေးရှားမှာရောက်နေတာအာရှဒေသကပဲဖန်ယူနားဆင်နိုင်လို့ဒီဘက်ကနေဖန်ယူနားဆင်လို့မရတဲ့အခြေအနေရှိခဲ့ပါတယ်အခုတော့ရေဒီယိုပဲသုံးသုံးဒီတယ်လီဖုန်းကနေပြီးအင်တာနက်ပဲသုံးသုံးကွန်ပျူတာကပဲနားထောင်နားထောင်ကမ္ဘာနေရာအနှံ့ကပြည်သက်တွေသူတို့အဆင်ပြေရာဒီမီဒီယာရေဒီယိုကွန်ပျူတာအင်တာနက်အဲ့ဒါမျိုးတွေကိုသုံးပြီးတော့နားဆင်နိုင်တဲ့အတွက်ကြောင့်မလို့အားလုံးအတွက်အဆင်ပြေသွားရပါတယ်ဒီလိုနားထောင်တဲ့နေရာမှာလည်းအခက်အခဲတစ်စုံတရာရှိခင်ချက်ချင်းစာလန်းရေးပြီးအကြောင်းကြားပေးပါအောင်လို့မှာကျင်ပါတယ်နော်တလောတော့ကကျမတို့ Facebook ကြားနေတဲ့အတွက်ကြောင့်မလို့ Facebook ကနေပြီးတော့ကျမတို့တိုက်ရိုက်ထုတ်လွှင့်ပေးနေတာအစီအစဉ်မတက်လာတာနှစ်ရက်လောက်ဖြစ်သွားပါတယ်သောရရှင်နေချက်ချင်းစာရေးလာကြပါတယ်အခုလိုမျိုးလှမ်းပြီးတော့အကြောင်းကြားသတိပေးတဲ့အတွက်ကြောင့်မလို့အားလုံးကိုကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်
ကျမတို့ VOA အစီအစဉ်တွေကိုအခမ်းအနားတွေနဲ့ပတ်သက်ပြီးတော့အကြောင်းကြားခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်ပို့မယ်ဆိုရင်လည်းရပါတယ်။ဒါမှမဟုတ်ခုနကမတ်မင်းနှင်းပွင့်စာရေးလာတဲ့ Messenger မှာလည်းအိမ်မာဒီဖိတ်စာလေးကိုဓာတ်ပုံရိုက်ပြီးတော့ပို့ပေးလို့ရပါတယ်။ဒါမှမဟုတ်လည်းစာနဲ့ပဲရိုက်ပြီးတော့ပို့ပေးတာပဲဖြစ်ဖြစ်အဆင်ပြေတာလုပ်လို့ရပါတယ်ရှင်။ကျမတို့စီအီးမေးလ်ပို့မယ်ဆိုရင်တော့ burmese@voanews.com ဆိုတဲ့ email လိပ်စာကိုပို့နိုင်ပါတယ်။စလုံးမက burmese@voanews.com ဖြစ်ပါတယ်။ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်။ဒီကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးတော့ပြောပြအောင်ချင်ပါတယ်ရှင်။ဥဟန်ညွန့်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံရဲ့လောကဆိုင်ရာ EDN အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက keyword နေရာမှာ keyword အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချင်တာဒီစကားလုံးတွေနေရာမှာ phonetic sample တွေထည့်ပေးလို့ရရင်ကောင်းပါတယ်အင်္ဂလိပ်လိုဘလို့အတန်ထွက်ရမလဲဆိုတဲ့တရုတ်ပြစလုံးတို့လေးတွေထည့်ပေးနိုင်ရင်ပိုကောင်းပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါရှင်အခုလိုအကြံပြုတာကျေးဇူးတင်ပါတယ်အန်တီဒေါ်လာလာတန်းကိုဒီဥဟန်ညွန်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်နောက်ထပ်သောရရှင်တယောက်ကတော့နာမည်တော့ရေးမလာပါဘူးသူကအော်တိုဘာလာနှောင်းပိုင်းမှာထုတ်လွှင့်ပေးထားတဲ့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်တစ်ခုဖြစ်တဲ့လိုအပ်နေတဲ့ NLD AMB တင့်မြင့်ရေးဆိုတဲ့အစီအစဉ်ကိုနားဆင်ပြီးရေးလာတာပါရခိုင်ပါတီအနေနဲ့ကော်ဖီအာနန်ကော်မရှင်ကိုအစိုးရတွေကတွေ့တင်ပါတယ်။ဒါမှဒေသခံရခိုင်တွေရဲ့ခံစားချက်ကိုကဘာတစ်ခုလုံးကသိသွားမှာပါ။မိမိရဲ့အခွင့်အရေးကိုမိမိဖာသာပိတ်ထားတယ်လို့သူအနေနဲ့ယူဆမိပါတယ်တဲ့။ပြည်ရင်းရေးလို့အော်ပြီးတော့အတင်းငင်းမနေတင်ပါဘူး။ဒီအရေးခင်ဘလောက်အရေးကြီးတယ်ဆိုတာညံရှိတဲ့သူတိုင်းသိနိုင်ပါတယ်လို့သူကရေးလာပါတယ်ရှင်။ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုသူရဲ့ရှုထောင့်ကနေပြောလာတာဖြစ်ပါတယ်။ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့အစီအစဉ်တစ်ခုဖြစ်တဲ့ကျမရဲ့အစီအစဉ်ကိုဝင်းမင်းတင်ဆက်ပေးတဲ့ကျမရဲ့အစီအစဉ်မှာဒီကျမရဲ့အစီအစဉ်မှာဒီအော်တိုဝါလအကုန်ပိုင်းမှာပဲစေကျော်သက်စိတ်ကြလက္ခဏာဆိုတဲ့ဒီအစီအစဉ်တစ်ခုကိုတင်ဆက်ပေးခဲ့ပါတယ်စေကျော်သက်တွေအတွင်းထဲမှာစိတ်သက်ကြနေတဲ့အခါမှာသူ့ရဲ့ပတ်ဝန်းကျင်အနေနဲ့ဘလို့ဂရုပြုမိပြီးတော့ဒီကိစ္စကိုလှင်းလင်းမြန်မြန်ဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွတဲ့သူကိုကိုဝင်းမင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်ဒီမှာတော့ရှင်ဦးတန်းတင့်ကသူ့ရဲ့ရှူတော့ကနေရေးလာတာမှာတော့စိတ်ကြယောဂအများဆုံးဖြစ်တဲ့ကြောင်းနေအရွယ်ကလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံမနဲ့အပေါ်ကြီးကနေပြောဆိုမှုတွေကပို့ပြီးတော့စိတ်ကြယောဂကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုဝေမျှလာပါတယ်ဟုတ်ကဲ့ပါဦးတန်းတင့်အခုနားဆင်နေတဲ့တော့ရှင်နေကိုစားကျမကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်တော်ရရှင်တယောက်မေးလာတဲ့မေးခွန်းတိုလေးကိုလည်းကျွန်မဖြေပေးချင်ပါတယ်။ကိုရဲပါ Messenger ကနေပြီးတော့လှမ်းပေးတာပါ။ Messenger ကနေပြီးတော့လည်းလှမ်းပြီးတော့ဖြေပေးပါမယ်နော်။ VO ရဲ့ဖတ်စင်ကဏ္ဍကိုဘယ်လိုရှာလို့ရပါလဲတဲ့။ဟုတ်ကဲ့ဒီမှာကိုရဲကိုကျွန်မပြန်ပြီးတော့မေးချင်တာကဒီအပတ်စင်ကဏ္ဍဆိုတာဘယ်နေရာမှာရှာခြင်းလဲဆိုတာကိုကျွန်မမေးချင်ပါတယ်။အကြောင်းရင်းကတော့ကျွန်တော်တို့ဒီမှာ VO မြန်မာပိုင်းweb စာမျက်နှာလည်းရှိတယ်လို့မျိုး VOA မြန်မာပိုင်းရဲ့ဒီ Facebook စာမျက်နှာလည်းရှိပါတယ်အဲ့တော့ဘယ်ဟာကိုတုံးတယ်ပုံမှာမူတည်ပြီးတော့ကျမရဲ့အဖြေကတော့ကွဲပါလိမ့်မယ်တကယ်လို့ internet website VOA မြန်မာပိုင်းရဲ့ internet website ပုံမှာရှာခြင်းနေဆိုရင်တော့ကျမတို့ရဲ့အဲ့ burmese.voanews.com ဆိုတဲ့ကျမတို့ internet စာမျက်နှာကိုတွားလိုက်ပါအဲ့ကိုရောက်တဲ့အခါမှာပထမအဦးဆုံးတွေ့တွေ့ချင်းစာမျက်နှာမှာပဲအပတ်စဉ်ကဏ္ဍများဆိုတဲ့နေရာကိုတွေ့ပါလိမ့်မယ်ထိနှားမှာပါအဲ့ဒါကိုထိလိုက်တဲ့အခါမှာ radio လားဒါမှမဟုတ်ရင်လည်း TV လားရွေးချယ်လို့ရပါတယ်အဲ့မှာ radio အပတ်စဉ်ကဏ္ဍနဲ့ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍတွားပြီးတော့ရှာလို့ရပါတယ်နော်ရုပ်မြင်သံကြားအပတ်စဉ်ကဏ္ဍဆိုတာကတော့ကျမတို့ဒီနေ့စဉ်တင်ဆက်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်တွေမှာရောပြီးတော့စနေတနင်္လာမှာဆိုရင်တော့ကျမတို့ကဒီလိုမျိုးရုပ်မြင်သံကြားအစီအစဉ်တွေကြီးပဲတန်းစီပြီးတော့လွှင့်တာမလို့အဲ့ကအစီအစဉ်တွေရောကဏ္ဍတစ်ခုချင်းစီပြန်ပြီးတော့ခွဲပြီးတော့တင်ပေးထားပါတယ်radio အစီအစဉ်တွေဆိုရင်လည်းကျမတို့မနေ့ညနေပိုင်းတွေမှာအပတ်စဉ်ထုတ်လွှင့်တဲ့အစီအစဉ်တွေကိုရည်ညွှန်းတာဖြစ်ပါတယ်အဲ့မှာအစီအစဉ်နာမည်အလိုက်ဥပမာဆိုရင်မြမပြိကပေးစာများတိုက်ရိုက်လေးလိုင်းအစီအစဉ်အဲ့တနေရာချင်းကိုတွားပြီးရွေးချယ်တဲ့အခါမှာဒီအပတ်စဉ်ထုတ်လွှင့်ပေးသွားတဲ့ခန္ဓာတွေကိုတော်တော်ကြာကြာအထည်ပြန်ပြီးတော့ရှာပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ Facebook စာမျက်နှာမှာတော့အဲ့လိုမျိုးခန္ဓာတစ်ခုချင်းစီခွဲထားလို့မရပါဘူး။ဒါကြောင့်မို့နေ့အလိုက်ပဲဥမာကြာတာပြင်းနေဆိုရင်တော့ကြာတာပြင်းထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကိုတွားပြီးတော့နားဆင်လို့ရပါတယ်။ဒါမှမဟုတ်လည်းတင်းငွေရီနေဆိုရင်တင်းငွေရီနေမှာထုတ်လွှင့်ပေးတဲ့အပတ်စဉ်ခန္ဓာကို Radio အပတ်စဉ်ခန္ဓာ၊ရုပ်မြင်သံကြားအပတ်စဉ်ခန္ဓာကိုလည်းအဲ့ Facebook မှာအဲ့ရက်မှာတွားပြီးတော့ကြည့်ရှုလို့ရပါတယ်။အဟောင်းကိုပြန်ရှာမယ်ဆိုရင်တော့အဲ့ထုတ်လွှင့်ပေးတဲ့ရက်စွဲအထိရောက်အောင်လို့ပဲတဖြည်းဖြည်းချင်းနဲ့ပြန်ပြီးတော့အနောက်ဘက်ကိုပြန်လှိမ့်ပြီးတော့ရှာရမှာဖြစ်ပါတယ်ရှင်။ကျမဖြည့်ပေးတဲ့အဖြစ်ကပြည့်စုံမှုရှိလိမ့်မယ်လို့ထင်ပါတယ်เนาะ။နားမလည်တာရှိရင်လည်းပြန်ပြီးတော့ဆက်ရေးနိုင်ပါတယ်ရှင်။ ှင်တယောက်ရဲ့ရင်ဖွင့်စာကိုလည်းအခုဆက်ပြီးတော့ထုတ်လွှင့်ပေးချင်ပါတယ်နော်ဟန်ကိုဖြိုးဆိုတဲ့တော်ရရှင်ရေးလာတာပါစီးပွားရေးလုပ်ငန်းတွေမကောင်းအလုပ်ကိုင်းနေလည်းမကောင်းလို့တော်တော်ဒုက္ခရောက်ကြရပါတယ်တဲ့သူရင်ဖွင့်လာတာကိုနားဆင်ကြည့်ပါဦ
းမင်္ဂလာပါဒီနှစ်ပိုင်းကာလမှာစီးပွားရေးလုပ်ငန်းတွေမကောင်းကြဘူးခင်ဗျာအခုလက်တလောအလုပ်လက်မဲ့တွေများနေကြတယ်အလုပ်ခေါ်စာတွေနဲ့ဝန်ထမ်းတွေခေါ်နေကြပြီမဲ့ပေးထားတဲ့လိုအားကားတွေကနေ့တွက်နဲ့တွက်ကြည့်ရင်တွက်ချေမကက်ကြလို့ဘယ်သူမှမလုပ်ချင်ကြဘူးကျွန်တော်ကစာပုံလေးတိုက်မှအလုပ်လုပ်ပါတယ်တခြားလုပ်ငန်းတွေကောင်းမှကျွန်တော်တို့လုပ်ငန်းတွေလည်းကောင်းမှာပါတချို့ပုံလေးတိုက်တွေဆိုရင်စာပုံလေးရိုက်เสียအလုပ်မရှိလို့ဆက်တွေတောင်ရောင်းပြရတဲ့တိုက်တွေရှိပါတယ်စီးပွားရေးဟာနိုင်ငံရေးနဲ့တော့ဆိုင်မထင်ပါတယ်ကျွန်တော်တို့နိုင်ငံမှာစီးပွားရေးကိုနိုင်အောင်နိုင်ငံတော်ကထိမထားနိုင်မှုဗျာကျွန်တော်တို့နိုင်ငံမှာပြောင်းလဲတာတွေရှိသင့်သလောက်တော့ရှိကြပါရဲ့မပြောင်းလဲတာကတော့အဝေးကိုသွားကြည့်စရာမလိုဘူးလက်ရှိကိုယ့်ဘဝတွေကိုပဲကြည့်ရင်သိပါတယ်စာဝေးနေရေးကကျတဲ့နေတယ်ဒါဟာအလုတ်ကင်တွေမကောင်းကြလို့ဖြစ်နေကြတဲ့ပြဿနာတစ်ခုပါ
ဒါကတော့ဒီသောရရှင်ကစာရေးပြီးတော့ပြောလာလို့ပါစာမေးပဲနဲ့ကျမတို့စကားပြောဖြစ်တဲ့သောရရှင်နေလဲဒါမျိုးတွေပဲညီးလာကြတာတွေ့ရပါတယ် Facebook ပေါ်ကစာမျက်နှာပေါ်မှာလည်းအဓိကလူတွေကစာဝင့်နေရေးအတွက်တော်တော်ကိုမပြေမလည်နဲ့ရုန်းကန်နေရတဲ့အနေအထားတွေကိုရှင်းဖွင့်လာတာအများတန်းတွေ့နေရပါတယ်ဒီလိုအခြေအနေတွေတိုက်ဆိုင်မှုရှိလို့ရင်ဖွင့်ခြင်းနဲ့ဆိုရင်လည်း video ကိုစာရေးကြပါလို့ဖိတ်ခေါ်ချင်ပါတယ်နော်သရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ကိုမကြောက်ရင်ပါပဲတေးလက်ဆောင်ထုတ်လွှင့်ပေးဖို့ရှိပါတယ်။ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြစ်တာတေးလက်ဆောင်ကဏ္ဍမှာတေးသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင့်။အခုဆက်ပြီးတော့မြန်မာဒေသသောရရှင်နေအတွက်ရဲရောင်တည်ဆူထားတဲ့သတင်းလေးနဲ့ဖျော်ဖြေပေးကြပါတယ်ရှင့်။ထွက်တာတော့နည်းနည်းလေးကြာသွားပါပြီ။ဒါပေမဲ့ဒီအသက်သွင်းပေးပါဆိုတဲ့သတင်းလေးကိုသောရရှင်နဲ့အားလုံးနှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော
်။အချိန်နိုင်တွေကောင်းပြောင်းပြစ်ချင်တယ်။မဖြစ်နိုင်ခဲ့ရဲ့။ရာရာကိုလေးရောက်ဆိုးပြစ်ချင်တယ်။ยายากูเมเน่เป็ดดอมางามไนชิงเกบาบูเนลักขွဲโบเวตีดาบายายากูเมเน่แดปะตะตวยเนเนเลยมะซานาเบบูโอเมอเลจะตวยอาลองลีเดลือนตวาบีเนเปียวเนลาคูเนเปียวเคเรสกาจองงาไซตึนตวาบีงามะยองไนเบบูเนวอลักเคทาดูบาမဘွားမယူတော့တဲ့မင်းချစ်တော့ခုစခွင့်ပေးပါလားအချစ်ကိုကိုဝဲထားသူပါရာရာကိုမင်းသဘောတိုင်းပဲငါဘဝကိုအသက်သွင်းပါ Oh wow Yeah အသက်သွင်းပေးပါ Oh 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 Yeah ဘုန်းနေရမလဲကြောက်
ရောင်ကြီးဆိုထားတဲ့အသက်သွင်းပေးပါဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ။
ne ya ma la tao the nga lu de mye le
chain mai lo day say so mo ne ma
lu ne ya re kwa we lo ne ba se kwe
believe me tao da lu ne da min me ya ya a lo so mo ta nai de tu le min me un ga go nge nya de ta na ba de shi do de nga bwa
ပြည်ဦးမြန်မာပိုင်းစီစဉ်တွေကိုအားပေးကြည့်ရှုနားဆင်ကြတဲ့အတွက်လဲကျေးဇူးတင်ပါတယ်ရှင်အခုတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်စီစဉ်ကိုတင်ဆက်မှာပါဂျားဖြက်ရွေးကောက်ပွဲတိုင်းပြည်အတွက်အရေးကြီးသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင
်ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကဂျားဖြက်ရွေးကောက်ပွဲတစ်ခုကျင်းပပြီးခဲ့ပါတယ်တနင်္ဂနွေလုံးမှာမဲဆန္ဒနယ်စုစုပေါင်း1100ကျော်ရှိတာမို့အခုကျင်းပတဲ့မဲဆန္ဒနယ်73ခုအတွက်ရွေးကောက်ပွဲဟာအရေးမပါဘူးလို့ထင်စရာရှိပါတယ်73နေရာပဲလို့ဆိုပေမဲ့လည်း2015ရွေးကောက်ပွဲကျင်းပပြီးတာ3နှစ်နောက်တစ်ကြိမ်2020ရွေးကောက်ပွဲကျင်းပဖို့အချိန်2နှစ်ပဲလိုတော့တဲ့အချိန်ကျင်းပတာဖြစ်လို့မဲဆန္ဒရှင်တိုင်းသားပြည်သူများရဲ့ဆန္ဒသဘောထားနဲ့နိုင်ငံရေးပါတီတွေရဲ့စီယုံရေးအခြေချင်းကိုအထိုက်လျောက်သိနိုင်တဲ့အနေအထားဖြစ်လို့အရေးကြီးတယ်လို့ပြောမယ်ဆိုရင်လည်းပြောလို့ရနိုင်တဲ့ရွေးကောက်ပွဲအသေးစားလေးပါရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်လာသလဲရွေးကောက်ပွဲရလဒ်တွေကနေဘာတွေကောက်ချက်ချနိုင်မလဲ2020ရွေးကောက်ပွဲမှာရောဘာတွေဖြစ်လာနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အခုကျင်းပတဲ့ဂျားဖြက်ရွေးကောက်ပွဲ73နေရာမှာပြည်သူ့လွှတ်တော်အတွက်4နေရာအမျိုးသားလွှတ်တော်အတွက်2နေရာတိုင်းနယ်ပြည်နယ်လွှတ်တော်အတွက်9နေရာတိုင်းနယ်ပြည်နယ်အဆင့်တိုင်းသားဝင်ကြီးတနေရာပါဝင်ပါတယ်အဲ့ဒီ73နေရာထဲမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နေရာပြည်ခိုင်ဖြိုးက3နေရာရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ချင်းဒီမိုကရေစီအဖွဲ့ချုပ်ပါတီဒေါက်တာအေးမောင်ရဲ့သားဦးတင်မောင်ဝင်းတို့ကတနေရာစီအနိုင်ရကြပါတယ်ရွေးကောက်ပွဲနဲ့ပတ်သက်ရင်ဥဆောင်ကျင်းပပြီးတဲ့တည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကတက်နိုင်သမျှဗလိုက်မှုကင်ကင်အမှားယွင်းနေနေနဲ့အောင်မြင်အောင်ဆောင်ရွက်ပေးနိုင်တာတွေ့ရပါတယ်ဒါဟာမဲဆန္ဒနဲ့နည်းနည်းပဲရှိလို့ပိုင်ပိုင်နိုင်နိုင်ကင်တွယ်နိုင်တာဖြစ်တယ်လို့တကယ်ကိုလေရွေးကောက်ပွဲအောင်မြင်အောင်စူးစမ်းအားထုတ်ခဲ့တာကိုတွေ့မြင်နိုင်ပါတယ်ဒုတိယတစ်ခုကတော့ဝင်ရောက်ရှင်ပြိုင်တဲ့နိုင်ငံရေးပါတီတွေရဲ့အပိုင်းမှာမဲဆန္ဒနဲ့ထောင်ကျော်တဲ့တကယ်ရွေးကောက်ပွဲကြီးလို့ချင်းချင်းတဲတဲမိကုံရန်ကုံပြိုင်ဆိုင်ကြတာမျိုးမဟုတ်ပေမဲ့ထိုက်တဲ့နဲ့စူးစမ်းအားထုတ်မှုမျိုးနဲ့ဝင်ရောက်ရှင်ပြိုင်တာတွေ့ရပါတယ်2015ခုနှစ်တုန်းကအခုကျင်းပတဲ့73နေရာမှာလုံးဝအနိုင်မရခဲ့တဲ့ပြည်ခိုင်ဖြိုးပါတီကိုယ်တိုင်တက်တက်ကြွကြွမဲဆွယ်ဝင်ရောက်ရှင်ပြိုင်တာတွေ့ရတယ်လို့ရှုံးမယ်မှန်းသိပေမဲ့မြင်းကြံမျိုးနယ်မှာအင်အားရှိသလောက်စ조사မဲဆွယ်စီယုံခဲ့တဲ့လူပေါင်းတစ်ဒီမိုကရက်တစ်ပါတီလူမျိုးကိုလည်းအတိအမှတ်ပြုကြရပါလိမ့်မယ်ဒါဟာဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းတဲ့နိုင်ငံတစ်နိုင်ငံအတွက်ဒီမိုကရေစီအလေးချင်းရအောင်ပြုမူကြတာမို့အစဉ်လာကောင်းလို့ဆိုနိုင်ပါတယ်။ဒါပေမဲ့လည်းပြည်သူတွေမဲလာပြီးတဲ့ပြက်မြအရေးအတွက်ကတော့2015ရွေးကောက်ပွဲကာလရုံးကထက်အများကြီးလျော့နေတာကိုတော့သတိပြုမိနိုင်ပါတယ်။ဒါကလည်းအကြောင်းရှိပါတယ်။လက်ရှိကြားဖြတ်ရွေးကောက်ပွဲဟာမဲဆန္ဒနဲ့နည်းနည်းလေးလှုပ်တာမို့ဘယ်လိုပဲမဲပေးပေးတိုင်းပြည်အတွက်အပြောင်းအလဲဖြစ်မှာမဟုတ်ဘူးလို့ယူဆကြတာကြောင့်လည်းဖြစ်နိုင်ပါတယ
်။နောက်တစ်ချက်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအရအမတ်ဆိုတာဟာလွှတ်တော်ထဲမှာဥပဒေပြည်ရေးလောက်ကိုပဲလောက်တာမို့ကိုယ်စိတ်ချက်အမတ်တယောက်ယောက်ကိုမဲပေးလိုက်သည့်တိုင်အဲ့ဒီလူရွေးကောက်တင်မြောက်ခံရရသည့်တိုင်လွှတ်တော်ထဲသွားပြီးဥပဒေပြည်ရေးပဲလုံးမှာမို့တကယ်လက်တွေ့ကိုမျိုးကိုရကိုရွာကိုဘာမှသိပြီးအကျိုးပြုနိုင်မယ်မဟုတ်ဘူးဆိုပြီးယုံကြည်လို့လည်းဖြစ်နိုင်ပါတယ်တကယ်လို့အမတ်တရားလွှတ်တော်ထဲသွားပြီးတမရရွေးချယ်ယုံမဲပေးယုံဥပဒေပြည်ယုံတသက်မကပဲကိုမဲဆန္ဒနေမီတွေကပြည်သူတွေရဲ့လိုလားချက်တွေကိုအမြဲတမ်းကူညီဆောင်ရွက်ပေးနေမယ်ဆိုရင်အမတ်တူးချင်းပေါ်ပို့ပြီးယုံကြည်ကိုးစားစေဖြစ်ပေါ်စေပြီးရွေးကောက်ပွဲတိုင်းမှာတက်တက်ကြွကြွမဲပေးလာကြမှာဖြစ်ပါတယ
်အခုရွေးကောက်ပွဲနဲ့ပတ်သက်ပြီးနိုင်ငံရေးသမားတွေနဲ့ပြည်သူတွေဝေလဲဝေဖန်စိုးရိမ်မှုလည်းဖြစ်ပေါ်နေတာကတော့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွက်ပါပြည်သူလူထုကြီးဟာစစ်ဘိုလ်ချုပ်တွေနဲ့စစ်ဘိုလ်ချုပ်ဟောင်းတွေလက်အောက်မှာမနေချင်တော့လို့2015ခုနှစ်ရွေးကောက်ပွဲတုန်းကဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်တက်ပေးခဲ့လို့ NLD ပါတီအပြတ်အသတ်အနိုင်ရခဲ့တာပါအခုရွေးကောက်ပွဲလုပ်တဲ့73နေရာမှာ2015ခုနှစ်တုန်းက NLD ပါတီဟာ17နေရာအနိုင်ရခဲ့ပါတယ်အခုကြားဖြတ်ရွေးကောက်ပွဲမှာတော့9နေရာပဲနိုင်တာမို့အရင်နိုင်ထားပြီးသား4နေရာတောင်ဆုံးရှုံးသွားတာတွေ့ရပါတယ် မဲဆန္ဒနဲ့နည်းနည်းလေးမှုရာဂိုင်းနှုံးနဲ့တွက်ချက်ပြတာမသင့်တော်ပေမဲ့ဆုံးရှုံးမှုကြီးမားတယ်ဆိုတာကိုတော့ NLD ထိပ်ပိုင်းခေါင်းဆောင်တွေလည်းဝန်ခံကြပါတယ်။ဒီအခြေအနေအတိုင်းသာသွားမယ်ဆိုရင် NLD ဟာနောက်နှစ်နှစ်ကြာရင်ကျင်းပမယ့်2020ပြည့်ရွေးကောက်ပွဲမှာ2015တုန်းကလိုအပြည့်အသက်အနိုင်ရပါမလားဆိုပြီးစိုးရိမ်နေတာပါ။အဲ့ဒီအချိန်က NLD ဟာတီထောင်စုအဆင့်လွှတ်တော်နှစ်ရက်အတွက်မဲဆန္ဒနဲ့492နေရာမှာနေရာပေါင်း390ရာဂိုင်နှုံးအဖြစ်89ရာဂိုင်နှုံးကျော်နိုင်ပြီးလွတ်တော်ရဲရောက်သွားတာပါလွတ်တော်ရဲရောက်သွားတော့တက်မတော်သားအမတ်25ရာဂိုင်နှုံးရှိနေနှင်ပြီးသားတော် NLD အမတ်60ရာဂိုင်နှုံးဆွန်းဆွန်းရှိသေးတာမို့ကို့တပါတီတဲ့သဘောနဲ့တမရရွေးနိုင်အစိုးရဖွဲ့နိုင်ခဲ့တာပါနှစ်ပေါင်း90ကျော်အာဏာချုပ်ကင်ထားတဲ့စစ်ဘိုလ်ချုပ်တွေစစ်ဘိုလ်ချုပ်ဟောင်းတွေလက်ထဲကနေတမိုင်းဝင်အာဏာလွှဲပြောင်းရယူနိုင်ခဲ့တာပါအခြားတစ်ဖက်မှာတော့ပြည်ခိုင်ဖြူပါတီဟာလက်ရှိ73နေရာမှာ2015ခုနှစ်တုန်းကတနေရာမှာအနိုင်မရပဲရှိနေရကနေအခု3နေရာအနိုင်ရလာပါတယ်။2015တုန်းကပြည်ခိုင်ဖြူပါတီဟာပါတီတွင်းကြီးမားတဲ့အကွဲအပြဲပြည်သူတွေရဲ့အပြောင်းလဲလူလားမှုစတာတွေကြောင့်တီထောင်စုအဆင့်လွှတ်တော်မှာ 8.300 ခိုင်နှုန်းပဲရပြီးအရှုံးကြီးရှုံးခဲ့ရတာပါ။တကယ်လို့များ2020ပြည့်ရောက်တဲ့အထိ NLD ဟာ2015တုန်းကလောက်လူကြိုက်မများတော့ဘူးဆိုရင်အကွဲပြဲမရှိပြင်ဆင်မှုရှိနေနှင်ပြီးဖြစ်တဲ့ပြည်ခိုင်ဖြိုးပါတီဟာ2015ခုနှစ်တုန်းကထက်အမတ်နေရာပိုပြီးများနိုင်ခြေရှိပြီးနောက်တစ်ချိန် NLD အစိုးရဖြစ်လာမယ့်အရေးချင်းချောက်ကောင်းချင်းချောက်လာနိုင်ပါတယ်။အဲ့ဒီလိုသာဖြစ်ခဲ့ရင်အရေးခင်ဟောင်းကိုပြန်သွားခြင်းပဲလို့စိုးရိမ်သူတွေကစိုးရိမ်နေကြပါတယ
်။ဒါတွေနဲ့ပတ်သက်ရင်အဓိကပြဿနာကတော့2008ဖွဲ့စည်းပုံအရလွတ်တော်တွေကတက်မတော်သားအမတ် 25 ရာခိုင်နှုန်းဟာသမရရွေးချယ်ပွဲမှာမဲပေးခွင့်ရနေခြင်းပါ။ဒါကြောင့် NLD ဟာဖွဲ့စည်းပုံပြင်ရေးကြိုးစားတာ၊တိုင်းပြည်တည်ဆောက်ရေးအောင်မြင်အောင်လုပ်ပြပြီးပြည်သူတွေရဲ့ထောက်ခံမှုရအောင်လုပ်တာ၊တိုင်းသားတွေနဲ့မဟာမိတ်ဖွဲ့တာစတာတွေအများကြီးလုပ်ဖို့လိုနေပါတယ်။ဒါ့အပြင်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုသွားပါမယ်လို့ကတိကဝတ်ပြုထားကြတဲ့တက်မတော်နဲ့ပြည်ခိုင်မျိုးပါတီဘက်ကလည်းဖွဲ့စည်းပုံတွေကဒီမိုကရေစီမကျတဲ့အခွင့်အရေးတွေကိုမမျှော်မှန်းပဲဖွဲ့စည်းပုံပြင်ရေးကိုအားပေးပြီးရွေးကောက်ပွဲတွေမှာရိုးရိုးသားသားမြတ်မြတ်တတရင်ဆိုင်ရှင်ပြိုင်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်။အခုကြားခဲ့ရတဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကို VOA မြန်မာပိုင်းအင်တာနက်ဝက်ဘ်ဆိုက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီနားဆင်ဖတ်ရှုနိုင်ကြပါတယ်ရှင်။
ရရှိမယ်ခင်တပတ်နိုင်ငံကိုရောက်သွားတဲ့ရခိုင်ပြည်နယ်ကမွတ်စလင်ဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်တွေအခုဒီနိုဝင်ဘာလ15ရက်နေ့မှာစတင်မှာဖြစ်ပါတယ်။ကုလသမဂ္ဂဘက်ကတော့ရိုဟင်ဂျာဒုက္ခသည်တွေပြန်ရေးမဖြစ်နိုင်သေးဘူးလို့ပြောပေမဲ့အခုစစ်စစ်ထားတဲ့ဒုက္ခသည်2000နေရာပြန်ရေးမှာဘလောက်ထိချေချောမှုဝေးရှိမလဲ။ဒေသအတွင်းနှစ်ဖက်လူမှုတိုင်ဝမ်ကြားသဟဇတာဖြစ်ဖြစ်နေနိုင်အောင်လို့ဘလောက်ထိစီမံထားနိုင်သလဲ။လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွနေမြမြလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်းကိုဆွနေလူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွနေမြမြကြမယ့်တော်ရရှိတွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါနေ့ညတိုက်ရိုက်နေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုကိုငိမ့်ချက်နဲ့အတူမခင်ဖြူထွေးကတင်ဆက်မှာပါ
။မေဂန်ပြည်သူစုကယ်လီဖိုးနီးယားပြည်နယ်ကလက်တွန်းလဲဝီချဲပေါ်မှာထိုင်နေရတဲ့အေရွန်ဖိုဒရင်ဟမ်တယောက်မတန်ဘီနဲ့စွမ်းနေဆိုတာကိုဂင်းနစ်စ်ကမ္ဘာစံချိန်၃ခုချိုးပြီးပြလိုက်ပါရစေ။သူကလက်တွန်းလဲနဲ့စကိတ်စီးတယ်လို့စီးပြခဲ့ပြီးတော့ကမ္ဘာစံချိန်၃ခုကိုချိုးခဲ့တာပါ။ကမ္ဘာအပြင်ဆုံး quarter pipe drop လို့ပြောရမယ်။စကိတ်စီးဖို့ဖန်တီးထားတဲ့စင်ဂျီရှော့ကနေလက်တွန်းလဲနဲ့ခုံချပြခဲ့တယ်လို့အဲဒီစင်ဂျီရှော့ကိုပဲလက်တွန်းလဲနဲ့တက်ပြီးတော့အဝေးဆုံးကိုခုံပြခဲ့တာပါ။နောက်ထပ်စံချိန်တစ်ခုကတော့စင်ဂျီရှော့ထိတ်ကိုလက်တွန်းလဲစီးတက်ပြီးထိတ်ကိုရောက်တဲ့အခါအမြင့်ဆုံးလက်တွန်းလဲ hand plant လို့ခေါ်တဲ့လက်နဲ့စင်ဂျီရှော့ထိတ်မှာ၆ပြနိုင်တဲ့စံချိန်ကိုလည်းချိုးနိုင်ခဲ့ပါတယ်။သူအမြင့်ဆုံးခုံပြခဲ့တဲ့စင်ဂျီရှော့ရဲ့အမြင့်က10မီတာရှိပါတယ်။ကမ္ဘာအဝေးဆုံးရောက်အောင်ခုံနိုင်တဲ့အကွာအဝေးကတော့21မီတာကျော်ပါ။အေရွန်ဖိုဒရင်ဟန်ကလည်းစံချိန်3ခုလုံးကိုချိုးနိုင်ခဲ့တဲ့အတွက်အလွန်ဝမ်းသာနေပါတယ်လို့ပြောပါရရှင်။
Britain နိုင်ငံက Ross Ashley တယောက် Britain တွင်းကိုပတ်ပြီး1800နီးပါးကိုမလာကြရေကူးပြခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လ1ရက်နေ့ကစတင်ခဲ့တာဖြစ်ပြီးနိုင်လက်တန်အတိုင်း Britain တွင်းကိုတပတ်လည်ကူးပြခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကသူ့ရေကူးခီးစဉ်ကိုအဆုံးသတ်ခဲ့ပါတယ်။အသက်33နှစ်အရွယ် Ross Ashley ဟာအခုလိုရေကူးခဲ့တဲ့အတွက်ကမ္ဘာစံချိန်၄ခုကိုချိုးခဲ့တာပါ။ပင်လယ်ထဲမှာကမ္ဘာအကြာဆုံးရေကူးပြတဲ့စံချိန်အင်္ဂလန်တောင်ပိုင်းကမ်းခြေတစ်လျှောက်ပထမဦးဆုံးရေကူးပြတဲ့စံချိန်နောက်ပြီးတော့အင်္ဂလန်တောင်ပိုင်းကနေမြောက်ပိုင်းစကော့တလန်အထိအမြန်ဆုံးရေကူးပြနိုင်တဲ့စံချိန်တွေအပြင်ဗြိတိန်ကျွန်းတစ်ပတ်လည်ကိုပထမဦးဆုံးကူးပြတဲ့စံချိန်တွေကိုတင်ခဲ့တာပါ Red Bull ကျွဲရိုင်းအချိုရေကထောက်ပံ့ကူညီခဲ့တာဖြစ်ပြီးရေကူးရလမ်းတစ်လျှောက်မှာကုန်တင်သင်းမော်တွေငမန်းတွေနဲ့ဂျယ်လီငါးတွေကိုလည်းရှောင်ကွင်းသွားခဲ့ရပါတယ်ဒီနေ့ကို12နာရီကြာရေကူးခဲ့ပြီး DA ကျန်းနဲ့ရာသီဥတုအေးဒဏ်တွေကိုခံစားခဲ့ရပါတယ်။ပခုံးကဒဏ်ရာရေကူးဝစ်စုံပွတ်တိုက်မှုတွေကြောင့်ပွန့်ပဲ့တာတွေဖြစ်ခဲ့သလိုရေငန်ကြောင့်ဒဏ်ရာတွေလည်းရခဲ့ပါတယ
်။ပြည်ထောင်ငံတောင်ပိုင်းချူလို့စမြုပ်ကလေးမှာတင်းကူဆက်ရုပ်ကြီးနဲ့လူတစ်ပိုင်းနွားတစ်ပိုင်းမီလိုတော်တော်ဝါကြီးတကောင်ကိုမြို့ထဲမှာလက်လျှောက်ပြခဲ့ပါတယ်။ပြည်သက်လမ်းပေါ်ပြဆက်အဖွဲ့လာမရှင်းကဖန်တီးခဲ့တာဖြစ်ပြီးတော့ဒီဆက်ရုပ်ကြီးနှစ်ရုပ်ကိုနှစ်နှစ်ကြာတိစောက်ခဲ့ရပါတယ်။ပင်ကူဆက်ရုပ်ကြီးကိုအရီယန်လိုနာမည်ပေးချပြီးတော့မီနိုတော်ကြီးကိုတော့အက်စတိုရီယန်လိုနာမည်ပေးချပါတယ်ပီကူကြီးဟာအမြင့်53ပေရှိပြီးတော့ခြေထောက်တွေဆက်လိုက်ရင်65ပေအထိရောက်ပါတယ်အလေးချိန်ကတော့38တန်ပါမီနိုတော်ကြီးကတော့46ပေမြင့်ပြီး58တန်လေးပါတယ်ဒီဆက်ရုပ်ကြီးနှစ်ခုလုံးကိုလူသားစင်ပေါင်းများစွာကထိန်းချုပ်လှုပ်ရှားရတာဖြစ်ပြီးတော့မျက်လုံးတွေနေရွက်တွေကိုလည်းအဝေးထိန်ခလုံးနဲ့လှုပ်ရှားစေပါတယ်တော့ဝင်လှူရှားဘူးဆိုတာခနာကူအစိတ်အပိုင်းအကုန်လုံးလှုပ်နေရမှာဖြစ်ပြီးတခုခုမလှုပ်ရင်အလုံးမဖြစ်ဘူးလို့လာမချင်းအဖွဲ့ဝင်အင်မီလီဘက်ဒက်စပီကပြောပါတယ်ဒီရုပ်ကြီးတွေကိုထူးလူးစမျိုးကသူတို့အဖွဲ့ပြဆက်ရုံအစ်စ်ဖွင့်ပွဲအတွက်ပြတာတာဖြစ်ပြီးတော့ Guardian of the Temple ဖျားကျောင်းဆောင်အဆောင်ကြီးများလို့နာမည်ပေးထားတဲ့ဇာတ်လမ်းမှာအသုံးပြုခဲ့ပါတယ်ရှင်
တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြတ်သက်ကတင်ဆက်တော့မှာပါ
2018 November 17ရက်နေ့7နာရီမှာပထမကမ္ဘာစစ်ကြီးအဆုံးသတ်ခဲ့တာအနှစ်တရာတည်းပြည့်ခဲ့ပါပြီစစ်တွင်းသေဆုံးခဲ့သူလူသန်းပေါင်းများစွာကိုအောက်မေ့သတိရတဲ့အနေနဲ့နိုင်ငံပေါင်း60ကျော်ကခေါင်းဆောင်တွေဟာပြင်သစ်နိုင်ငံမှာလာရောက်ဆူဝေးခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းတက်ရောက်ခဲ့ကြပါတယ်။စစ်တပ်တွင်တာဝန်ထမ်းဆောင်ခဲ့ကြတဲ့စစ်သားစစ်သမီးတွေကိုဂုဏ်ပြုတဲ့စစ်ပြန်ဆက်မှုဌာနများနေ့ကိုအမေရိကန်ပြည်ထောင်စုမှာတနင်္ဂနွေနေ့ကကျင်းပပါတယ်။ဒီနေ့မှာစစ်တွင်းအမေရိကန်ပြည်ထောင်စုအတွက်တိုက်ပွဲဝင်ရကြသူတွေနဲ့တိုင်းပြည်ကိုဘေးကင်းလုံခြုံအောင်တာဝန်ထမ်းဆောင်ခဲ့ကြသူတွေကိုလေးစားဂုဏ်ပြုကြောင်းပြင်သစ်နိုင်ငံပါရီမြို့မှာရောက်နေတဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ရဲ့လေးရကြာစင်ကာပူခီးစဉ်ကိုနိုဗ ెంబ ာလ17ရက်တနင်္လာနေ့မှာစတင်မှာဖြစ်ပြီး33ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့အချိန်20မြောက်အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးတွေကိုတက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးတွေအတွင်းမှာဒေါင်ဆန်းစုကြည်ရကမ္ဘာခေါင်းဆောင်တွေကိုမိန့်ခွန်းပြောကြားဖို့ရှိပါတယ်။မြန်မာခေါင်းဆောင်တွေနဲ့ဒေတာရင်းအရေးကိစ္စတွေဆွေးနွေးရမှာရင်းချာရင်းနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေတဲကမွတ်စလင်အများစုနေထိုင်ရာမလေးရှား၊အင်ဒိုနီးရှားနဲ့ဘရူနိုင်နိုင်ငံတွေစီကပြင်းထန်တဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်ရနိုင်ပွဲရှိပါတယ်။ရွန်ဂျာဒုက္ခသည်တွေသူတို့ရဲ့နေရရင်ဓမ္မမဟုတ်သူတို့သွားလိုတဲ့နေရာဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိသူတို့သဘောဆန္ဒနဲ့ညီပြန်ဖို့နိုင်ရင် UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးအနေနဲ့ကူညီပံ့ပိုးပေးသွားမယ်လို့တနင်္ဂနွေနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားအစိုးရကကြိုးတောင်နောက်ခံပေးထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းခရိုင်းမီးယားဒေသမှာဒေသန္တရအစိုးရတွေမဲဆန္ဒရှင်တွေတနင်္ဂနွေနေ့ကမဲပေးပါတယ်ဒီရွေးကောက်ပွဲကဥပဒေနဲ့ဆန့်ကျင်ပြီးတရားမဝင်ဘူးလို့ EU ကပြောပါတယ
်ကျေးဇူးပါရှင်ဒေါက်ခင်မြတ်သက်ကသတင်းချင်းချုပ်ကိုတင်ဆက်ခဲ့တာပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ John Elson ပါရှင်တနင်္လာနေ့နနေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရွှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါThank you.
This program has come to you from the Voice of America, Washington.